Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင် VOA မြန်မာပိုင်းစီစဉ်ရဲ့2019ခုနှစ်စက်တင်ဘာလ3ရက်အင်္ဂါနေ့ညပိုင်း 9:20 နာရီစီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းဒိုမီတာ 1925 30နဲ့ VOA ရဲ့ Facebook စာမျက်နှာကနေတိုက်ထုတ်နေပါပြီ။ဒီမှာနောက်လာပါအခုညပိုင်းစီစဉ်တွေတာဝန်ယူခဲ့ဆက်တော်မှာပါ
။မင်္ဂလာပါခင်ဗျာကျွန်တော်အောင်မဒီညဘက်သတင်းတွေကိုကိုဝင်းမင်းနဲ့အတူကြီးညာပေးတော်မှာပါ။ဒီကနေ့အင်္ဂါနေ့မှာတော့ဒီBahamas ကျွန်းစုတွေမှာတိုက်ခတ်နေတဲ့ Dorian Hurricane မုန်တိုင်းဟာ American ပြည်အောင်စု Florida ပြည်နယ်ပတ်စီရွေရှားလာနိုင်တယ်လို့မိုးလေဝသပညာရှင်တွေကခန့်မှန်းထားပါတယ်။ရခိုင်ပြည်နယ်ချင်းပြည်နယ်တွေမှာတိုက်ပွဲတွေဆဖြစ်ပွားခြင်းကဆလို့အစိုးရစစ်တပ်ကဒီဖမ်းဆီးထိန်းသိမ်းထားတာတွေနောက်ဒီလိုဖမ်းဆီးထိန်းသိမ်းထားခြင်းမှာတည်ဆုံမှုတွေနဲ့ပတ်သက်လို့အလွန်ဆိုးရင်ကြောင်းလူခွင့်ရေးဆိုင်ရာကျွမ်းကျင်သူကုလရာရှိတွေကပြောကြားလိုက်ပါတယ်ဒီလိုထိတ်တဲအောင်တဲ့နေကိုတင်ပြပေးသွားဖို့ရှိပါတယ်ခင်ဗျာ
ကောင်းပါပြီရှင်ရှေ့ခိုင်ပြည်နယ်ကြောက်တော်ဖက်မှာမြန်မာစစ်တပ်လုံခြုံရေးစစ်ကြောင်းဘုံခွဲတိုက်ခိုက်ခံရလို့နှစ်ဖက်အပြန်အလှန်တိုက်ပွဲဖြစ်ပွားတဲ့အခြေအနေမှာကတော့
ဒီရက်တနည်းပြောတာတွေ့ရတယ်။အော်ပြည်ကြီးကောင်းနဲ့ဟောလာကြွာလာမှန်လို့ပြောတယ်။အဲ့ဒီမှန်တဲ့ကြွာလာတွေကမိန်းမလည်းယောက်ျားတွေဆိုင်အဲ့ယောက်ျားတွေကအေးပဲ
။တက်မတော်ပြောခွင့်ရဘုံမူကြီးဝင်းစောဦးပြောတော်တာပါ။အပြည့်စုံကတော့မကြခင်ကြမှာပါ။ဒါအပြင်2008အခြေခံဥပဒေပြင်ဆင်ရေး45ဦးကော်မတီထက်ကနေကော်မတီဝင်2ဦးထပ်ပြီးတော့နှုတ်ထွက်တဲ့သတင်း။ထိုင်းမြန်မာနယ်စပ်တပ်ခခိုင်ထဲမှာတရားမဝင်နေထိုင်တဲ့မြန်မာနိုင်ငံသား80အဖမ်းခံရတဲ့သတင်းနဲ့တရုတ်ခီးသွားတွေအများဆုံးလာနေတဲ့ $0 ခီးသွားလုပ်ငန်းပေါ်အမြင်တွေကိုထုတ်လွှင့်သွားမှာပါဒုတိယပိုင်းနောက်ဘက်မှာတော့အမေရိကန်နိုင်ငံရဲ့အကြောင်းတီကောင်းဆရာနဲ့တိုက်လေလိုက်ဆွေးနွေးကံကိုတင်ဆက်ပေးဖို့ရှိပါတယ်အခုအရင်ဆုံးတော့ဒီကနေ့ညဖက်သတင်းတွေကိုကိုအောင်အောင်နဲ့ကိုဝင်းမင်းတို့ကအရင်ဆုံးပြောပြပေးပါအောင
် Dorian Atlantic Hurricane မုန်တိုင်းဟာ Grand Bahama Island ကျွန်းမြောက်ပြားမှာအင်အားကောင်းအောင်နဲ့ဆက်ပြီးတော့တိုက်ခတ်နေတာကြောင့် Bahama ကျွန်းစုမှာနေထိုင်သူတွေဟာဒီမုန်တိုင်းတိုင်းကိုအပြင်းထန်ခံနေရပါတယ်မုန်တိုင်းကြောင့်လေပြင်းတွေတိုက်ခတ်ပြီးတော့မိုးကြီးကျယ်ရွာသွန်းတာကြောင့်ရေကြီးရေရှမ်းတာတွေလည်းဖြစ်နေပါတယ်။ကျွန်းစုတွေမှာတနင်္ဂနွေနေ့ညဘက်စတင်တိုက်ခတ်ခဲ့တဲ့မုန်တိုင်းဟာတနင်္လာနေ့တနင်္လာလုံးထိခက်ပြေးပြေးသာရွေရှားတိုက်ခတ်နေတာပါ။ဒီကနေ့အင်္ဂါနေ့မှာတော့မုန်တိုင်းဟာအမေရိကန်ပြည်အောင်စု Florida ပြည်နယ်ပတ်စီရွေရှားတိုက်ခတ်နိုင်တယ်လို့မိုးလေဝသပညာရှင်တွေကခန့်မှန်းထားပါတယ်။ဒီဒေသမှာနေထိုင်ကြသူတွေကယ်ဆယ်ရေးသမားတွေအတွက်စူတောင်းပေးဖို့ကိုဒေသဒီဘာဟာမားဝန်ကြီးချုပ် Hubert Minnis ကပြောကြားထားပါတယ်။ဒီတနင်္လာနေ့သတင်းတောက်တွေနဲ့တွေ့ဆုံနာမှာ Abaco Island မှာလူ9ဦးသေဆုံးကြောင်းလည်းသူကအတည်ပြုပြောပါရယ်။ Grand Bahama ကျွန်းကဒေသကနေမုန်တိုင်းဆဲသွားတဲ့အထိအိမ်ထဲမှာနေကြဖို့လည်းသူကတိုက်တွန်းပါရယ်။ American Hurricane မုန်တိုင်းစင်တာကတော့ Dorian မုန်တိုင်းဟာပြင်းအဆင့်5အားကောင်းဆုံးအနေထားကနေအဆင့်4ထိရော့ကျသွားပေမဲ့အင်္ဂါနေ့မနက်ပိုင်းထိလေတိုင်တုံးပြင်းအားတနာရီကို195ကီလိုမီတာနှုန်းထိတိုက်ခတ်နေတယ်လို့ဆိုပါရဲမုန်တိုင်းဟာအင်္ဂါနေ့နောက်ပိုင်းမှာဖလော်ရီဒါအရှေ့ဘက်ကန်ယူရန်ကိုတိုက်ခတ်နိုင်ပြီးဗိုလ်တဟုနဲ့ဂျာလာဘရီနေမှာတော့ဂျော်ဂျီယာနဲ့တောင်ကယ်ရိုလိုင်းနာပြည်နယ်တွေကိုဝင်ရောက်နိုင်တယ်လို့ခန့်မှန်းထားတာကြောင့်အဲ့ဒီဒေသကန်တွေကိုအနာပိုင်တွေကပြောင်းရွှေ့ပေးနေပါရဲအမေရိကန်သမ္မတဒေါ်နယ်ထရမ့်ကလည်းမုန်တိုင်းသတိပေးချက်တွေကိုတီတာမှရေးသားနေတယ်လို့မုန်တိုင်းဝင်ရောက်မဲ့ဂျော်ဂျီယာတောင်နဲ့မြောက်ကယ်ရိုလိုင်းနာပြည်နယ်အုပ်ချုပ်ရေးမှုတွေနဲ့တွေ့ဆုံပြီးတော့ကယ်ဆယ်ရေးအစီအစဉ်တွေအတွက်တိုင်ပင်ဆွေးနွေးခဲ့ပါတယ်
။အီရန်သမ္မတဟက်ဆန်ရူဟာနီကအမေရိကန်နဲ့နှစ်ဖက်မဆွေးနွေးနိုင်ဘူးလို့ဒီနေ့ညင်းလိုက်ပါတယ်။အီရန်လွှတ်တော်မှမေကွန်းပြည်မှာသမ္မတရူဟာနီကအမေရိကန်နဲ့ညှိနှိုင်းဆွေးနွေးပွဲတွေပြန်ဖြစ်နိုင်ဖို့တခုတည်းသောနည်းလမ်းကအမေရိကန်ဘက်ကနေအီရန်ပေါ်ပိတ်ဆို့တံခတ်ထားမှုတွေကိုရုတ်သိမ်းပေးဖို့သာဖြစ်တယ်လို့ဆိုလိုက်ပါတယ်။ဒါပြင်သမ္မတရူဟာနီကဆက်ပြီးအခုလိုညှိနှိုင်းဆွေးနွေးပွဲမှာ2015ခုနှစ်ကချုပ်ဆိုခဲ့တဲ့နိုင်ငံတကာနျူကလ িয়ার စာချုပ်မှာလက်မှတ်ထိုးခဲ့တဲ့တခြားနိုင်ငံတွေလည်းဝိုင်းပါဖို့လိုနေတယ်လို့ဆိုပါတယ်။တကယ်တော့ပြည်ထောင်တရုတ်ပြင်သစ်ရုရှားဂျာမနီနဲ့ဥရောပသမဂ္ဂတို့ပါပါဝင်လက်မှတ်ထိုးခဲ့တဲ့ဒီအီရန်ရဲ့နျူကလ িয়ার သဘောတူထားချက်တွေပေါ်အမေရိကန်သမ္မတဒေါ်နယ်ထရမ့်ဘက်ကပြင်းပြင်းထန်ထန်ဝေဖန်ပြီးမနစ်ကနှုတ်ထွက်ခဲ့တာပါ။ပြီးခဲ့တဲ့ပတ်တုန်းကတော့သမ္မတထရမ့်ကသမ္မတရူဟာနီနဲ့တွေ့ဆုံဖို့အလားအလာကောင်းတွေရှိလာတာမို့သူ့ဘက်ကလည်းလမ်းဖွင့်ထားတယ်လို့ပြောခဲ့ပါတယ်။ဒါပေမဲ့သမ္မတထရမ့်ဘက်က2015ခုနှစ်အီရန်နျူကလ িয়ার သဘောတူညီချက်ထက်ပိုပြီးသဘောတူညီချက်အသစ်တစ်ခုရကျင်တာမှာအီရန်နျူကလ িয়ার လုပ်ငန်းတွေကိုထိန်းချုပ်တာအပြင်မစ်ဆိုင်းဒုံးဆက်သတ်မှုကိုပါတားမြစ်ဖို့ထပ်ထည့်ခြင်းနေပါတယ်ခင်ဗျာ။
ဗြိတိန်ဝန်ကြီးချုပ် Boris Johnson ကသူ့ရဲ့ဥရောပသမဂ္ဂကခွဋ်တည်ရေးမဟာဗျူဟာကိုပါလီမန်ကလက်မှတ်ခံပေးပြချမယ်ဆိုရင်လာမယ့်အောက်တိုဘာ14ရက်နေ့မှာရွေးကောက်ပွဲကျင်းပဖို့တောင်းဆိုကောင်းတောင်းဆိုလိမ့်မယ်ဆိုပြီးတော့ထိတ်တန့် British အရာရှိတယောက်ကပြောပါတယ်ဥရောပသမဂ္ဂနဲ့သဘောတူညီချက်မရဘဲဗြိတိန်ခွဋ်တည်မယ်ဆိုရင်ခွဋ်တည်ရေးအစီအစဉ်ကိုဆိုင်းထားဖို့ဝန်ကြီးချုပ်ကိုဖိအားပေး Johnson ရဲ့ Conservative Party အဖွဲ့ဝင်တွေကိုယ်တိုင်အတိုက်ခံတွေနဲ့ပေါင်းပြီးတော့လာမယ့်အင်္ဂါနေ့မှာမဲခွဲဆုံးဖြတ်ဖို့ပြင်ဆင်နေပါတယ်တကယ်လို့ရွေးကောက်ပွဲဆော့ပြီးတော့ကျင်းပဖို့တောင်းဆိုမယ်ဆိုရင်ပါလီမန်ရဲ့သုံးပုံနှစ်ပုံအများစု သဘောတူညီချက်ရဖို့လိုအပ်ပါတယ်။အတိုက်ခံလေးဘာပါတီကတော့အော်တိုဘာ14ရက်နေ့ရွေးကောက်ပွဲကျင်းပမယ်ဆိုရင်သူတို့ဘက်ကသဘောကျတဲ့အကြောင်းပြောဆိုထားပြီးဖြစ်ပါတယ်။56နှစ်အဖွဲ့ဝင်ဖြစ်ခဲ့တဲ့ဒီဗြိတိန်ရဲ့ပါဝင်မှုအဆုံးသက်ရေးခွဲထွက်ဖို့ဥရောပသမဂ္ဂနဲ့သဘောတူညီမှုရအောင်လုပ်နိုင်လိမ့်မယ်ဆိုပြီးဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆန်ကအစောပိုင်းမှာပြောထားတာပါ။ဒါပေမဲ့သဘောတူညီမှုမရရင်လည်းအော်တိုဘာ31ရက်နေ့ထွက်မယ်ဆိုတဲ့သတ်မှတ်ရအတိုင်းမဖြစ်ဖြစ်အောင်လုပ်မယ်ဆိုပြီးတော့လည်းသူကဖြည့်ဆွဲပြောဆိုထားပါတယ်။
အာဖဂန်နစ္စတန်နိုင်ငံကဘူးမြို့တော်မှာတနင်္လာနေ့နှောင်းမိုက်ကပတ်ကွဲမှုဟာသူတို့လက်ချက်ဖြစ်တယ်လို့တာလီဘန်တွေကထုတ်ပြလိုက်ပါတယ်။အမေရိကန်တာဝန်ရှိသူတွေကအာဖဂန်ကထောင်နဲ့ချီတဲ့အမေရိကန်တပ်ဖွဲ့တွေပြန်ဆုတ်ခွာရေးအစီအစဉ်တွေပါတဲ့အသေးစိတ်အချက်လက်တွေကိုအာဖဂန်သမ္မတအာရှက်ဂန်နီကိုပေးအပ်ပြီးနိုင်ပိုင်းကြာမှာပဲဒီပတ်ကွဲမှုဖြစ်ခဲ့တာပါ။ဒီပတ်ကွဲမှုဟာနိုင်ငံတကာဖွဲ့စည်းတွေဧကရာရရှိရာ Green Village ဝင်းအတွင်းမှာဖြစ်ခဲ့ပြီးလူ16ဦးထက်မနည်းအသေဆုံးကတရားကြောတရားရခဲ့ပါတယ်။နေအိမ်များပြားလည်းထိခိုက်ပျက်စီးခဲ့ပါတယ်။အစောပိုင်းတုန်းကတော့ American ရရှိတွေကသူတို့တပ်ဖွဲ့ဝင်တွေဆုတ်ခွာရေးအတွက်တာလီဘန်တွေနဲ့သဘောတူညီချက်မူကြမ်းတစ်ခုရတယ်လို့ပြောထားပြီးဒီသဘောတူချက်ကိုအတီးဖြစ်အောင်လက်မှတ်ရေးထိုးတဲ့နေ့ကနေ135ရက်အတွင်းအာဖဂန်မှာရှိတဲ့ American စစ်စခန်း5ခုကတပ်ဖွဲ့ဝင်တွေကိုထွက်ပေးရမှာပါ။အပြန်အလှန်အနေနဲ့တာလီဘန်တွေကလည်းအယ်ကိုက်ဒါကျမ်းဖက်အဖွဲ့နဲ့လက်တွဲဖြိုချောင်းတရားဝင်ကြေညာပေးပြီးအာဖဂန်နစ္စတန်ဟာအမေရိကန်နဲ့မာမိတ်တွေကိုတိုက်ခိုက်မဲ့အကြမ်းဖက်သမားတွေခုံအောင်ရာဒေသမဖြစ်ဖို့အာမခံပေးရမှာပါ။အာဖဂန်ညှိနှိုင်းမှုဇယ်မေခါလီဇတ်ကတော့အမေရိကန်တပ်သား 9,000 ပြန်ဆုတ်ခွာဖို့ရှိနေတယ်လို့အာဖဂန်ကအကြီးဆုံးပုဂ္ဂလိကရုပ်သံဌာနတိုလူးနျူးစ်ကိုပြောခဲ့ပါတယ်။လက်ရှိမှာတော့အမေရိကန်စစ်သည်14,000လောက်ဟာအာဖဂန်မှာတက်ဆွဲထားပြီးအသီးပေးထားတဲ့အမေရိကန်စစ်စခန်း9ခုအထိရှိနေပါတယ်ခင်ဗျာ
။ VOA American တဲ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိ925 kHz 11695 932 kHz 9383ည951 kHz 5885တို့အပြင်စနေတနင်္ဂနွေမှာလိုင်းလိုက်မီတာ190 kHz 1905ကနေပြောထုတ်လွှင့်ပေးနေပါရှင
့်။အင်္ဂါညဘက်သတင်းတွေကို VOA ကနေဆက်လက်ကြေညာနေပါတယ်။2018ခုဒီဇင်ဘာလကစပြီးတော့ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်မှာတိုက်ပွဲတွေဖြစ်ပွားခဲ့ခြင်းကစလို့အစိုးရစစ်တပ်ကပြင်ပနဲ့ဆက်ဆံဖြတ်တောက်ပြီးတော့ထိန်းသိမ်းမှုညှဉ်းပန်းနှိပ်စက်မှုနဲ့အဲ့လိုထိန်းသိမ်းထားစင်မှာတည်ဆုံးခဲ့တာတွေနဲ့ပတ်သက်လို့အလွန်ဆိုးရင်ကြောင်းလူခွင့်ဆိုင်ရာကြွန့်ကျင်သူတွေကပြောကြားလိုက်ပါတယ်။ဒီကနေ့ထုတ်ပြန်တဲ့ကြေညာချက်ထဲမှာဒီလိုဆက်ဆံဖြတ်တောက်ပြီးတော့ဖမ်းဆီးတာတွေကိုဆုံးသက်ပြီးတော့ဖမ်းဆီးခံရသူတွေအနေနဲ့ရှင်းလင်းငှားပြီးတော့ခုခံပိုင်ခွင့်စတဲ့တရားမျှတစွာအမှုရင်ဆိုင်နိုင်ရေးအခြေအနေတွေရှိရမယ်လို့လည်းသူတို့ကပြောပါတယ်။ဖန်စီထားစင်မှာညှဉ်းပန်းခံရမှုလူမဆန်စွာဆက်ဆံမှုတွေနဲ့ရခိုင်လက်နက်ကင်တပ်ဖွဲ့ AA နဲ့ဆက်ဆက်ပြီးတော့အတင်းကျပ်ဝန်ခံခိုင်းတာတွေနဲ့ပတ်သက်လို့ယုံကြည်ရလောက်တဲ့လွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေရှိရမှာဖြစ်တယ်လို့လည်းကုလရရှိတွေကတိုက်တွန်းပါတယ်။ AA နဲ့ဆက်ဆက်မှုရှိတယ်လို့ဆွဆဲပြီးတော့ဖန်စီထိန်းသိမ်းခဲ့သူတွေက15ဦးထက်မနည်းတည်ဆုံနေဆိုတဲ့သတင်းတွေထွက်ပေါ်လာခဲ့ပြီးတဲ့နောက်အခုလိုဖန်စီထိန်းသိမ်းမှုတွေနဲ့ပတ်သက်လို့စိုးရင်ကြောင့်ကုလရရှိတွေကပြောကြားခဲ့တာပါ။ဩဂုတ်လ10ရက်ကနေ21ရက်အထိဖန်စီခံခဲ့ရတဲ့နိုင်အောင်ထွန်းဆိုသူဒီကိုဒီအစိုးရစစ်သားတွေကသူ့ကိုလျှက်စစ်တအားနဲ့တို့ပြီးတော့စစ်မေးခဲ့တာကြောင့် AA နဲ့ဆက်ဆက်မှုရှိပါတယ်လို့ဝန်ခံပြောကြားခဲ့တယ်ဆိုတဲ့ပြောကြားချက်ကိုကုလရရှိတွေကထောက်ပြကြပါတယ်။နိုင်အောင်ထွန်းရဲ့အဖေကသူ့သားရဲ့မျက်နှာမှာတရားရရှိခဲ့ပြီးတော့ရင်ဘတ်နဲ့နောက်ကျောကနာကျင်နေတယ်လို့အစားတောက်လဲဝါမရကြောင်ပြောပါတယ်။အာဏာပိုင်တွေကသူ့ကိုတုံ့ရကြစစ်ကူပြပေမဲ့လည်းအခုခါမှာသူ့ကိုပြန်လဲဖမ်းဆီးထားပြီးတော့တရားစွဲဆိုထားကြောင်ဩဂုတ်လ22ရက်နေ့မှာနိုင်အောင်ထွန်းကိုတောက်ရောက်တိစုံခဲ့တဲ့အဖေဖြစ်သူကပြောပါတယ်။အလားတူဖန်ဆီးမှုတွေလည်းရှိခဲ့ကြောင်းဒီထုတ်ပြန်ချက်မှာဖော်ပြထားပါရယ်အခုထုတ်ပြန်ချက်ကိုမြန်မာနိုင်ငံလူခွင့်ဆိုင်ရာကုလသမဂ္ဂအထူးစုံစမ်းစစ်ဆေးမှုမစ်ရန်ဟင်းလီပါဝင်လူခွင့်ဆိုင်ရာကုလအထူးစုံစမ်းစစ်ဆေးမှုတွေဖြစ်ကြတဲ့ Miss Agnes Colin Mart နဲ့ Miss Nils Melzaro ရဲ့ဒီအစီရင်ခံစာတွေအပေါ်စုစည်းပြီးတော့ထုတ်ပြန်ခဲ့တာဖြစ်ပါတယ
်ပြီးခဲ့တဲ့တောက်ကြနေကရှမ်းပြည်မြောက်ပိုင်းမှာလက်နက်ကြီးထိပ်ပြီးရဲသားတိစုံခဲ့ရမှုအတွက်တမတော်နဲ့မြောက်ပိုင်းတိုင်းရင်းသားလက်နက်ကိုင်၃ဘွဲ့အပြန်အလှန်ဆွဆဲနေကြပါတယ်။ဩဂတ်စ်လ31ရက်နေ့မနက်ပိုင်းကရှမ်းပြည်နယ်မော်ဟစ်စုရွာစုစည်းရွာအတွင်းလက်နက်ကြီးနဲ့ပစ်ခတ်တာကြောင့်အရသား၅ဦးသေဆုံးပြီးထိခိုက်ဒဏ်ရာတွေရရှိခဲ့တာတွေဟာမြောက်ပိုင်းမှာမိတ်အဖွဲ့ MNDA, TNLA နဲ့ AA အဖွဲ့တွေရဲ့လက်ချက်ဖြစ်တယ်လို့တမတော်ကာကွယ်ရေးဦးစီးချုပ်အင်တာနက်ဆိုင်မနာမှာမနေ့ကဖော်ပြလိုက်ပါတယ်။ကိုခိုင်မျိုးနဲ့ဆိုရစစ်တပ်နယ်မြေကန်တပ်ဖွဲ့တွေကိုလက်နက်ကြီးတွေနဲ့နှစ်နေရာကနေပစ်ခတ်ရမှာအရက်သားတွေတည်ဆုံးခဲ့ရတာနဲ့ပတ်သက်လို့လက်နက်ကင်တပ်ဖွဲ့တွေဘက်ကနေအင်တာနက်ဆိုင်မနာကနေတဆင့်ဒါဟာတပ်မတော်ရဲ့လက်ချက်ဖြစ်တယ်လို့သတင်းမှားတွေထုတ်ပြန်ခဲ့တယ်လို့လည်းဒီကာကွယ်ရေးဦးစီးချုပ်စာမျက်နှာမှာဖော်ပြထားပါတယ်။က ုခိုင်မြို့ရှေးမြောက်ဘက်မန်ထန်ရွာနဲ့အနောက်တောင်ဘက်ပန်ဆေးရွာနာကနေပြစ်ခတ်ရမှာမော်ဟစ်စုစည်းကြေးရွာဟာကြည်လန်းကျောင်းပေါ်မှာရှိနေတာကိုစုံစမ်းစစ်ဆေးတွေ့ရှိခဲ့ရတယ်လို့လည်းဒီတက်မတော်စာမျက်နှာမှာထုတ်ပြန်ထားပါတယ်တိုက်ပွဲဖြစ်ပွားပြီးချိန်မှာတော့မပေါက်ကွဲပဲမြေမှာစိုက်ဝင်နေတဲ့အစိုးရစစ်တပ်ကထုတ်တယ်ဆိုတော့ဘုံသီးဓာတ်ပုံတွေပေါ်လာတယ်လို့လည်း Facebook လူမှုကွန်ရက်မှာဖော်ပြထားတယ်ဒါဟာလုံခြံဖန်တီးမှုသာဖြစ်တယ်လို့တပ်မတော်ဘက်ကညှဉ်းဆန်းထားပါတယ်မြောက်ပိုင်းမှာမိအဖွဲ့၃ဘက်ကတော့အရက်သားတွေသိဆုံးတာဟာကုခိုင်ခြေဆိုင်တပ်ဖွဲ့တွေရဲ့ပြစ်ခတ်မှုကြောင့်သာဖြစ်တယ်လို့ဆွဆဲထားပါတယ်ခင်
ဗျတရုတ်နိုင်ငံအလဲပိုင်းကမူလာရန်ကြောင်းတစ်ကြောင်းမှာတနင်္လာနေ့ကကလေးရှိဦးအသက်ခံခဲ့ရပါတယ် Hubei ပြည်နယ်ကဒီရွာလေးတွေမှာဒီတခြားကြောင်းသား2ဦးလဲဒီဒဏ်ရာရသွားတယ်လို့ရဲဌာနကတရင်ထုတ်ပြန်ပါတယ်ဒီတက်ခတ်မှုကျွလွန်သူလို့တနေရရှိထားတဲ့အသက်40အရွယ်အမျိုးသားကိုတော့အခုခါမှာဖမ်းဆီးထားပါတယ
်ဟောင်ကောင်အချို့ရေမျိုးကရီလမ်က3လကြာအုံကြွားရိုက်ခတ်လာတဲ့ဆိုရဆန်ကြီးဆနာပြပွဲတွေအဆုံးတက်နိုင်ဖို့အတွက်သူမယာရုကဆင်းမမဟုတ်ဘူးတရုတ်ဆိုရကလည်းသူမယာရုကထွက်ဖို့မဟန်တာဘူးဟောင်ကောင်ပြဿနာကိုဆက်ရှင်းသွားခြင်းတယ်လို့ဒီနေ့ထုတ်ပြောလိုက်ပါတယ်အချို့ရေမျိုးလမ်အနေနဲ့ပြီးခဲ့တဲ့ဘက်ကစီးပွားရေးလုပ်ငန်းရှင်တစုနဲ့တွေ့ရမှာတရားခံတွေကိုတရုတ်ပြည်မှာကြီးလွှဲပြောင်းရေးဥပဒေမူကြမ်းသူမတင်ခဲ့တာကြောင့်ကတောင်းကနေဖြစ်ကုန်ရတာတွေအတွက်တောင်းပန်တယ်ဖြစ်နိုင်ရင်သူမယာရုကနှုတ်ထွက်ခြင်းတယ်လို့ပြောတဲ့သံဖိုင်တစ်ခုကို Writer သတင်းဌာနကထုတ်ပြန်လိုက်ပြီးအခုလိုတုံ့ပြန်ပြောလာတာပါခင်ဗျာ Direct from Washington The
Voice of America VOA ငါးနေ့ညဘက်ထိတ်တန့်ရောက်သတင်းတွေကိုကိုအောင်နဲ့ကိုဝင်းမင်းတို့ကကြီးညာပေးခဲ့တာပါရှင် VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet စာမျက်နှာ burmese.voanews.com နဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းထုတ်လွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နာဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ပြသွားပါမယ်ချင်းခိုင်ပြည်နယ်ကြောက်တော်မြို့နယ်ဘက်မှာတပ်မတော်စစ်ကြောင်းတစ်ခုဖျက်သွားတဲ့အချိန် AA အဖွဲ့ကဘုံခွဲပြီးရွာထဲကနေပြစ်ခတ်တက်ခတ်တာကြောင့်စစ်ကြောင်းကပြန်ပြစ်ပြီးတော့တိုက်ပွဲဖြစ်ခဲ့ရတယ်လို့တပ်မတော်ဘက်ကပြောပါတယ်ဒါပေမဲ့ AA အဖွဲ့ကတော့အဲ့ဒီဘက်မှာတိုက်ပွဲဖြစ်တာမရှိဘူးလို့ညင်ပါတယ်ပြစ်ခတ်မှုအတွင်းရွာသား9ဦးထိခိုက်ဒဏ်ရာရသွားတယ်လို့ရက်ရွာလူမှုကဲဆေးအဖွဲ့တာဝန်ရှိသူတို့ကပြောပါတယ်ဒီအကြောင်း VOA မြန်မာပိုင်းသတင်းထောက်နိုင်ကွန်အင်ကအခုလိုသတင်းပေးပို့ထားပါတယ်
ရခိုင်ပြည်နယ်ကြောက်တော်မြို့နယ်တရက်တပင်ကြေးရွာနဲ့တောင်တောင်ယိုကြေးရွာကြားအာရှလမ်းမပေါ်လမ်းလုံခြုံရေးယူထားတဲ့မြမသမတော်စစ်ကြောင်းကိုမနေ့ညနေပိုင်းမှာအေးရခိုင်လက်နက်ကိုင်ဖွဲ့ကနေဘုံခွဲပြစ်ခတ်တိုက်ခိုက်လို့အေးဖွဲ့ခုံလုံးရွာရွာဘက်ကိုစစ်ကြောင်းကပြန်ပြီးပြစ်ခတ်ချင်းမုန်းခဲ့တယ်လို့အနောက်ပိုင်းတိုင်းစစ်တပ်နာချုပ်ပြောခွေရဗိုလ်မှူးကြီးဝင်းစောဦးကပြောပါတယ
်နေ့ကကျွန်တော်တို့အုပ်ချုပ်မှုစစ်ကားလုပ်ဖို့ဆိုတော့စစ်ကြောင်းတောင်းအားကျွန်တော်တောက်တော်ကနေမဟာဘူးကြီးကလို့သွားတာတရက်တပင်သွားအဝင်မှာတရားတစ်စင်းကြီးကအဲ့တရားတစ်စင်းမှာနောက်ပြန်ခါကြတော့မိုင်းနှလုံးခွဲခံတရက်တပင်ရွာတွေကနေပြီးတော့ပြတဲ့ငယ်လေးနဲ့ပြန်ကုကြုံပြီးတော့မှဒီအဖြစ်ကျတော့ကျွန်တော်တို့ကပြန်ပြီးတော့မှစီတာတဲ့နေရာကိုပြန်ဖြစ်တာ။ကြောင်ရန်လူတွေဒီတရက်တပင်နဲ့ဟိုရောက်နေတာကိုအဲ့ဒီတရက်တပင်ရွာတွေကဟာလာကျွန်တော်တို့တက်နေပါတယ်သတင်းပေးတာလည်းနော်ဦးအောင်ပါဝင်ဆောင်ရွက်မှုလည်းပြီးရဲ့ခါကြမှာရွာဟိုဟာဖြစ်တဲ့ဒီဟာဖြစ်တဲ့ဆိုပြီးတော့တော့ပြောတော်တော့တော့အဲ့လိုပါလုံးနေတော့ကတော့ညာတွေကဆက်ပြီးဖြစ်နေတော့ကြမ်းကြည့်ရတော့ရွာတွေကလက်ခံနေရင်တော့သူစစ်ဆိုပြီးလေစီတွေကတော့ဘယ်သူပြုလို့ဒီမှန်လို့ကတော့မသိဘူး။ကြိုးအခြေခံပြီးတော့မှဟလာလူလူရဲမှဟလာဆုံယူပြီးတော့မှတော့ဒီလိုပဲလုပ်နေတာကြာရွက်လေ AS စနစ်ကြီးွာဒီလိုပဲလေ။တော့ပြစ်ပြီးသွားနေဟလာရွာလာမှန်လို့ပြောတယ်။အဲ့ဒီမှန်တဲ့ရွာတွေကဟလာမိမလည်းယောက်ျားတွေမှန်အဲ့ယောက်ျားတွေက AA ပဲ။တော့သုံးမဟုတ် AA မှာကနေကြီး
ဒီပြစ်ခတ်မှုတွင်တရက်တပင်ရွှေတလဲကြောက်တလုံးရေဘာစတဲ့ကြေးရွာလေးရွာကရွာသားခုနှစ်ဦးသိခိုက်တန်ရာရရှိခဲ့တယ်လို့ရွှေကရုဏာသွေးအလှရှင်များတင်ဥက္ကဋ္ဌဘူအောင်သိန်းကပြောပါတယ
်မင်းတို့ကတော့ဆကြောင်းဖြစ်တဲ့ခါကျတော့ဘုံကွေးရကျွန်တော်တို့တော့မလို့ရောနဲ့တရက်တပင်ရွာကြားပါဘုံမလုံးကွေးပါဘိုင်းကွေးတာပေါ့နော်အဲ့မှာရွာထင်းမှာဆကြောင်းကနေပြီးတော့လမ်းပြီးတော့ဟိုက်တာပေါ့လမ်းလားကြီးကြားတယ်ဘုံဆန်ကြားတယ်ဒီလိုသိခိုက်တန်ရာတွေကကြည့်ပါတယ်အဲ့မှာဘယ်ရရကြလဲသူကဆင်းရုံကိုပေါ်ကြတယ်ဒီမှာခလုံးတော်ရှိပါတယ်ဒါပြည်ကြရရတာပါအဲဒီကြောင့်လေနောက်ပေါင်းလေနောက်ဝမ်းပိုက်ရမှာဘောနော်သူနဲ့ခလေးရအောင်ပါပါကျွန်တော်တို့ရောဟာဒါအာချားလဲတစ်ဖက်တစ်ဖက်မှာရှိရပါတယ်တကယ်နဲ့ရောပေါ့အဲ့ရောအလီမှာသူစကြောင်းတွေပါပေါ့ဆက်ကြတာဘောနော်အဲ့ဆက်ကြတာပါစကြောင်းပါပေါ့သူကတော့လင်းပစ်တာတော့မြင်နေရပါ
ကြည်တိမှန်ခဲ့သူခုနူးကတော့ကြောက်တော်မျိုးနဲ့တရက်တပင်ကြေးဝါသား2ဦးရွှေသလဲရွာက2ဦးကြောက်တလုံးရွာသားက2ဦးရေဘရွာသားက2ဦးဖြစ်တယ်လို့သူကဆိုပါတယ်လက်ရှိလူနာတွေကိုကြောက်တော်စေယုံကိုပို့ဆောင်ထားရတယ်လို့ဥပူအောင်သိန်းကပြောပါတယ
်ဟောတရားရရောပြောပါတယ်ကြောက်တော်ပြည်သူစေယုံကြီးကျန်ဝင်ရောမင်းကတော့ဆွေးညာတဲ့အချိန်ရောမရှိဘူးလို့ပြောပါချိုးကဆွေးဆဲရမယ်ဟောလူနာတွေလည်းပါတယ်လို့ပြောတယ်မိုင်းကြတယ်ပါတယ်ရှိရတယ်
မနေ့ကပြည်ခမ်းမှုဖြစ်စဉ်တွင်တရက်တပင်ကြေးရွာရှိမဟာနယ်ကိုပိုင်ထက်တန်းကျောင်းကကျောင်းသူ၄ဦးကျောင်းလိုက်ပြီးသတိလစ်သွားသလိုကျောက်တော်စေယုံကိုပို့ဆောင်ခဲ့ရကြောင်းသူကပြောပါရယ် မနေ့ကတနေ့သေးမှာပဲကြောက်တော်မြို့နယ်ပြင်ပူရီတောင်ဖုံညိုလိမ့်နဲ့မြောက်ဦးမြို့နယ်ဆက်မှာတိုက်ပွဲဖြစ်ပွားခဲ့တယ်လို့တပ်မတော်ပြောခွင့်ရပူမှုချုပ်စော်မင်းထွန်းကပြောပါတယ်
ကိုယ်တော်လိုက်ဘက်မှာတော့ဒီလိုဖြစ်ဖြစ်တိုက်ခိုက်နေတူဖြစ်သွားကြတာရှိတယ်။မြောက်ဦးဘက်မှာတော့ပန်းမြောင်ရဲ့အစီတောင်ဘက်မှာ5မိုင်6မိုင်လောက်အကွာမှာတော့ဒီလိုဖြစ်ဖြစ်တိုက်ပွဲဖြစ်ပွားကြတာရှိတယ
်။မနေ့ကဘူတီတောင်ဖုံညိုလိမ့်နဲ့ပန်းမြောင်ဘက်တိုက်ပွဲဖြစ်ပွားမှုနဲ့ပတ်သက်လို့မသိရသေးပေမဲ့ကြောက်တော်မြို့နယ်မှာတိုက်ပွဲဖြစ်ပွားတာမရှိဘူးလို့အေအဖွဲ့ပြန်ကြားရေးတာဝန်ခံခိုင်ဒုက္ခကအခုလိုပြောပါရယ်။
အော်မနေ့ကတော့ကြောက်တော့တရက်ပြန်ဖက်မှာတော့ဒီကမှာစစ်တပ်ကနေပြီးတော့ဒီတစ်ဖက်သားပြစ်ခတ်တဲ့ဥစ္စာတွေတော့ရှိတယ်တိုက်ပွဲဖြစ်တာမဟုတ်ဘဲနဲ့သူတို့ကဟိုရွာထင်းကိုဒါရည်ရွယ်ချက်ရှိချင်းနဲ့နေပြီးပြစ်တာဘုရားကမှတိုက်ပွဲတွေတော့ရှိတယ်လို့တော့ပြောတယ်ဒါမှလို့တို့ဘလို့အနေထားရှိလဲကျွန်တော်လည်းအဲ့ဒါအသေးချာမသိဘူး
ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်ဆွဲမှာမြန်မာစစ်တပ်နဲ့အေအဖွဲ့တို့တိုက်ပွဲတွေဖြစ်ပွားနေမှုကြောင့်ဒေသခံရွာသားတွေလည်းစိတ်ရှောင်နေရပါတယ်ဒီအပိုင်းတွင်ပလက်ဝါမြို့နယ်ဘက်မှာတိုက်ပွဲဖြစ်ပွားမှုရော့ကျလာလို့စစ်ရှောင်းဥယျာဉ်ရော့လာတယ်လို့အကူအညီပေးဆောင်နေသူတွေကပြောပြီးလက်ရှိစစ်ရှောင်းတွေရဲ့အခြေအနေကိုတော့ပလက်ဝါစစ်ရှောင်းကူညီရေးဥက္ကဋ္ဌဥဝေတန်းကခုလိုပြောပါတယ်
ကျွန်တော်တို့စီးရင်အရတော့ရွာတွေမှာခုံလုံးနဲ့အင်ကောင်စုက380ရှိတယ်လူကြီးအားဖြင့်တော့ခေါင်းနဲ့ခန့်စစ်ကြော်ပေါ့ဒါကြောင့်တော့ကျွန်တော်ဆိုရတာကဒီခုံလုံးမှာကိုယ့်ရဲ့ရွာတွေပြန်ကိုယ့်ရဲ့နေအိမ်မှာပြန်သွားကြတာတို့ကတော့စူရာကလည်းထောက်ပါစားရာနေခါတွေထောက်ပံ့လာ
ဒီခိုင်ပြင်းတဲ့အတွင်းမှာစိုက်ပွဲတွေဆက်ပြီးပြင်းထန်နေတာနဲ့မြစစ်ရှောင်းဥယေ9000ဝန်းကျင်ကရှိလာနေပြီလို့ရခိုင်စစ်ရှောင်းကူညီရေးဖွဲ့တာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ
နိုင်ကုန်အင်တာနက်ပြပို့တော်တော့ပါအခုတော့အခြေခံဥပဒေပြင်ဆင်ရေးကော်မတီဝင်နှုတ်ထွက်တဲ့သတင်းတင်ပြပါမယ်2008အခြေခံဥပဒေပြင်ဆင်ရေး45ဦးကော်မတီထဲကနေကော်မတီဝင်2ဦးထပ်ပြီးတော့နှုတ်ထွက်သွားပါပြီ။တနင်္လာနေ့ကပထမကော်မတီဝင်2ဦးနှုတ်ထွက်ပြီးတဲ့နောက်ရခိုင်အမျိုးသားပါတီ ANP ကလွှတ်တော်ကိုယ်စားလှယ်ကော်မတီဝင်2ဦးထပ်ပြီးတော့နှုတ်ထွက်တာပါ။သူတို့အကြောင်းပြချက်ကတော့အခြေခံဥပဒေပြင်ဆင်တဲ့ဥပဒေမူကြမ်းကိုပြုစုတာမှာတိုင်းရင်းသားပါတီရဲ့တပေါ်ရာကိုမထင်ဟနိုင်မှုဆိုတာပဲဖြစ်ပါတယ်။ဒီအကြောင်း VOA သတင်းထောက်မမေခါကရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်။
ပြင်ဆင်ရဲ့အဆိုပြုချက်800ကျော်နဲ့ဒုတိယအများဆုံးတင်သွင်းထားတဲ့ရခိုင်အမျိုးသားပါတီ ANP ကကော်မတီဝင်2ဦးဒီကနေ့မှနှုတ်ထွက်စာတင်သွင်းလိုက်တာပါသူတို့ပါတီကိုစားပြုကော်မတီဝင်လွှတ်တော်အမတ်2ဦးနှုတ်ထွက်ရတာနဲ့ပတ်သက်လို့45ဦးကော်မတီဝင်လည်းဖြစ်ရခိုင်အမျိုးသားပါတီရဲ့အမျိုးသားလွှတ်တော်ကိုယ်စားလှယ်ဖြစ်တဲ့ဦးမြင့်နိုင်ကအခုလိုပြောဆိုလိုက်ပါတယ်
သူတို့ကအစုအဖွဲ့လိုက်နဲ့ကျွန်တော်အဲ့မှာပါတဲ့အစုအဖွဲ့က16ဖွဲ့ရှိတယ် NLD ကအခုမှ NLD က17ရဲ့ပေါင်း10ပါခင်ဗျ NLD ကရောက်နေအဲ့ထက်က NLD ပါတီကတမေပေးပေးကျွန်တော်ပါတီတွေအခြေတဲ့ဟာတွေလည်းတမေပဲပေးတဲ့ဟာစနစ်ကိုပြောင်းပြီးလုပ်ပေးပါဆိုတဲ့ဟာကိုကျွန်တော်တို့တင်ခဲ့တယ်ကျွန်တော်တို့တင်တဲ့ဟာမရတဲ့ခါကျတော့တို့ကဒီတိုင်းပဲသွားမယ်ဆိုတဲ့ဟာကိုပုံမှန်6ခုကိုစပြီးဆွေးနွေးပါတယ်တိုင်းသားတွေကပြောတဲ့အချက်တွေကတစ်ချက်မှပမလာဘူး NLD ကမူလတိုင်းဆိုလို့ရှိရင်လည်းမူလတိုင်းပဲဖြစ်တယ် NLD ကတင်တဲ့ချက်ဆိုလို့ NLD ကတင်တဲ့တိုင်းပဲဖြစ်လာတယ်အဲ့တော့ကျွန်တော်တို့ကသုံးသပ်မိတဲ့ခါကျတော့ကျွန်တော်တို့တင်တဲ့အချက်တွေဒီတိုင်းသာတော်လို့ရှိရင်တစ်ချက်မှရလာနိုင်ကြတာတောင်းမရှိဘူး650ချက်ချက်မှအဲ့တော့ကျွန်တော်တို့ကပါတီကိုတင်ကြတယ်ပါတီကလည်းပါတီမှာရှိတဲ့အကြီးအကဲတွေကအဲ့ဒါကိုဆုံးဖြတ်ပြီးကျွန်တော်တို့ကဒါဆိုရှစ်ဆက်ပြီးမတော်တဲ့တဲ့ဥစ္စာကိုကျွန်တော်တို့ကနှုတ်ထက်တင်လို့ဆိုပြီးသဘောထားပြီလို့ကျွန်တော်တို့ကနှုတ်ထက်ရခြင်းဖြစ်ပါလိမ့်မယ်
လက်ရှိအခြေအနေအရ NLD ပါတီကတင်သွင်းလာတဲ့အကြံပြုချက်တွေကိုသာမူကြမ်းမှာထည့်သွင်းဖို့အတည်ပြုနိုင်တာပါဖွဲ့စည်းပုံပြင်ဆင်ရေးကော်မတီမှာ NLD ပါတီကကိုယ်စားလှယ်အများစုပါတာကြောင့်တိုင်းရင်းသားပါတီတွေနဲ့အခြားပါတီတွေကတင်သွင်းလာတဲ့NLD ကသဘောမတူတဲ့အဆိုပြုချက်တွေကိုအတီးပြုနိုင်မှုအခက်ခဲရှိနေပါတယ်။ဒီပေါ်အချိုးကျမဲပေးနိုင်မှုအစုအဖွဲ့တစ်ခုမှတယောက်နှုံးတာမဲပေးဖို့ရခိုင်ပါတီဘက်ကတင်ပြတာမှအဆင်မပြေဖြစ်ပြီးအခုလိုရခိုင်ပါတီဘက်ကနှုတ်ထွက်တာလို့ဆိုပါတယ်။မနေ့ကနှုတ်ထွက်တဲ့အမျိုးသားညီညွတ်သောဒီမိုကရက်တစ်ပါတီဥက္ကဋ္ဌဦးစိန်ဝင်းကတော့ကော်မတီအစည်းအဝေးအတွင်းမဲခွဲဆုံးဖြတ်တာမှလှုပ်ဝက်မဲပေးစနစ်အသုံးမပြုလို့ဆိုပြီးနှုတ်ထွက်ခဲ့တာဖြစ်ပါတယ်။ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးစိန်ဝင်းဟာ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုကိုးစားပြုပြီးမဦးပင်မဲဆန္ဒနယ်ကရွေးကောက်ခံခဲ့တာဖြစ်ပေမဲ့နောက်ပိုင်းမှာပါတီကနှုတ်ထွက်ပြီးတီးခြားပါတီတစ်ခုထီထောင်ခဲ့သူပါ45ဦးကော်မတီမှပါဝင်တဲ့ဇိုမီဒီမိုကရေစီအဖွဲ့ချုပ်ပါတီဝင်ဂင်ကန်းလျံကတော့ဒီလိုနှုတ်ထွက်တာကြောင့်ဖွဲ့စည်းပုံပြင်ဆင်ရေးအပေါ်တက်ရောက်မှုမရှိနိုင်ဘူးလို့ရှုမြင်သွားပါတယ်
အခုကျွန်တော်ဒီမိုကရေစီအင်အားစုကပြင်ချင်အများကြီးသိမ်းသားပါတီ NLD ပါဝင်ပေါ့နော်ပင်ဘူးဆန္ဒရှိတာကိုပြီးတော့ဒီတန်းနဲ့ USD ပြလပင်းခြင်းနဲ့ဒါမဲ့ပင်ပုံပင်ကြီးမတူတာတခုပဲရှိတယ်ဆိုတော့ဒီသူတို့ထွက်တော်တာတဲ့ဒီလွတ်တော်ရမဲခွဲဆုံးဖြစ်တဲ့ပုံမှာတော့သူတို့တဘောထားတော့သူတို့တဘောပေါ့ဒါမဲ့မထိခိုက်နိုင်လောက်ဘူးထင်တယ်လေဆိုတော့စစ်ချင်းကြီးတော့ဝန်လိုက်စုပြီးထားလို့ရတဲ့ကိစ္စမဟုတ်အခုအဟန်တက်ကပုံမှန်6000ရောက်နေပြီလေကျွန်တော်တို့ထင်တယ်လေတလားနလားဆိုပြီးသွားမှာပဲဒီ အခန်းဆက်နေတည်တယ်ဘာဖြစ်လို့လဲဆိုတော့တချို့ပါတီတွေကျွန်တော်တင်ပြချက်တဲ့တူတဲ့အချက်တွေရှိတာကိုအဲ့ဒါပေါင်းလိုက်ကျုံလိုက်ဘာမှမရှိတော့လို့ကျွန်တော်တို့အဖွဲ့အနေနဲ့ပေါ့ကျွန်တော်တို့ရဲ့ယုံကြည်ချက်ခံယူချက်ကိုတော့တင်ပြမယ်မတန်းတခုဖြစ်လာမယ်တချင်းချင်းမှကျတော့ပေါ်လာမယ်လို့ကျွန်တော်မျှော်လင့်ပါတယ်
ဩဂုတ်29ရက်နေ့ကပြုလုပ်တဲ့အခြေခံဥပဒေပြင်ဆင်ရေးပူးပေါင်းကော်မတီအစည်းအဝေးကနေအစုအဖွဲ့လိုက်တင်သွင်းထားတဲ့အကြံပြုချက်3800ကျော်နဲ့အခြေခံဥပဒေပြင်ဆင်လိုတဲ့ဥပဒေကြမ်းတစ်ရပ်ကိုပြုစုဖို့လှုံ့ဆော်နေတာပါလက်ရှိမှာတော့အခြေခံဥပဒေအခန်း1ပါအချက်6ချက်နဲ့ပတ်သက်ပြီးဆွေးနွေးမှုတွေစတင်လုပ်ကိုင်နေပြီလို့ဆိုပါတယ်အချိုးအခြားတွက်ချက်မှုပါဝင်ခွင့်အရာအခြေခံဥပဒေပြင်ဆင်ရေး45ဦးပူးပေါင်းကော်မတီမှာဒီချုပ်အဖွဲ့ဝင်18ဦးတမရောသား၈ဦးပြည်ခိုင်မျိုးပါတီရခိုင်မျိုးသားပါတီနဲ့ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်ပါတီဝင်၂ဦးစီနဲ့ကျန်ပါတီနဲ့တတိပုဂ္ဂလကိုယ်စားလှယ်၁ဦးစီပါဝင်ထားပါတယ်။လက်ရှိမှာတော့တမရောနဲ့ပြည်ခိုင်မျိုးပါတီဝင်တွေကကော်မတီတွင်ဆုံးဖြတ်ချက်တွေကိုမဲပေးခြင်းမရှိပါဘူး။နှုတ်ထွက်မှုနဲ့ပတ်သက်လို့ကော်မတီဝင် NLD ပါတီဘက်ကဆက်သွယ်လာမှာတော့ဘာမှတ်ချက်မှမပေးခဲ့ပါဘူး။နှုတ်ထွက်စာတင်ပြမှုကိုကော်မတီအစည်းအဝေးအတွင်ဆွေးနွေးဆုံးဖြတ်မှုတစုံတရာမရှိပဲပြည်အောင်စုလွှတ်တော်နာယကထံဆက်လက်တင်ပြမယ်လို့ကော်မတီတာဝန်ရှိသူတွေကဆိုထားပါတယ်ရှင်
။မမေခသတင်းပေးပို့သွားတာပါရှင်။အခုတော့ထမ်းရောင်မြန်မာအလို့သမားတို့အဖမ်းခံရတဲ့တဲ့ပုတ်ဆက်ပါမယ်။မြန်မာနိုင်ငံကရင်ပြည်နယ်မြဝတီမြို့နယ်နေဆက်ထိုင်းနိုင်ငံတက်ခခရိုင်အတွင်းကမြို့နယ်ခွဲ၃ခုမှာဒီကနေ့မိုးရစ်ဆေးဝါးနဲ့လူကုန်ကူးမှုတာစီနိုင်ငံရေးစီမံချက်ဆိုပြီးရှာဖွေဖမ်းဆီးတာကနေတရားမဝင်နေထိုင်နေတဲ့မြန်မာရွှေ့ပြောင်းအလို့သမားအယောက်80အဖမ်းခံကြပါတယ်။ထိုင်းတာဝန်ရှိသူတွေအဖွဲ့ဆောင်နဲ့စီမံချက်ချပြီးတော့ဖမ်းဆီးတာဒါဟာတလနေပါအတွင်ဒုတိယအကြိမ်ပါ။အပြည့်စုံကတော့ VOA ထိုင်းခြေဆက်သတင်းထောက်မအေးအေးမာကအခုလိုသတင်းပေးပို့ထားပါတယ်။
စက်တင်ဘာလ3ရက်နေ့မနေ့အစောပိုင်းမှာပဲထိုင်းမြန်မာနယ်စပ်မဲဆောက်မြို့ဖွေမောင်းကြီးွာထက်ဆိုင်လိုအပ်ရက်ွက်အတွင်းကိုအမှတ်14စစ်တပ်နဲ့ရဲတပ်ဖွဲ့အင်အားအများအပြားဟာမြန်မာနိုင်ငံသားအများဆုံးခိုးအောင်နေထိုင်နေတဲ့နေအိမ်ကိုဝင်ရောက်ဖမ်းဆီးခဲ့တာဖြစ်ပါတယ်။မူရစေဝါနဲ့လူကုန်ကူးမှုတားဆီးနှိမ်နေရေးအတွက်အခုလိုမျိုးဝင်ရောက်စစ်ဆေးဖမ်းဆီးခဲ့ရမှာတရားမဝင်နေထိုင်နေကြတဲ့မြန်မာနိုင်ငံသားအများစုဟာမိုးရေရွာနေတဲ့ကြားကပဲခြုံတော်တွေအတွင်းကိုဝင်ရောက်ထွက်ပြေးသွားခဲ့ကြပြီမဲ့အားလုံးကိုထိုင်းစစ်တပ်နဲ့ရဲတွေကဖမ်းဆီးနိုင်ခဲ့ကြပါတယ်။မဲဆောက်မဲလမဖုတ်ဖရဆိုတဲ့မြို့နယ်၃ခုကိုတနေ့တည်းဖမ်းဆီးခဲ့တဲ့အကြမ်းကနဲ့ပတ်သက်လို့ထိုင်းမြန်မာနယ်စပ်မှာရှေ့ပြောင်းလို့သမားရေးလှုပ်ဆောင်နေတဲ့မြန်မာပြည်ရေးပူးတွဲလှုပ်ရှားမှုကော်မတီရဲ့ဥက္ကဋ္ဌဦးမိုးကျိုးကတော့အခုလိုပြောပါတယ်
။အဲဒီထိုင်းမြန်မာနယ်စပ်ဒီမဲဆောက်မြို့နယ်ဖုတ်ဖရမြို့ရဲ့မဲမတ်မြို့ရဲ့အဲဒီမဲဆောက်ခရိုင်ကွယ်၃မြို့နယ်မှာတရားမဝင်စားစားတဲ့အထောက်ထားမရှိတဲ့ရွှေပြောင်းလူသမားတွေရယ်စားစားတဲ့အထောက်ထားရှိပေမဲ့စားစားတဲ့ပတ်တမ်းမရှိတဲ့သူတွေဆက်လောက်ကိုဒီနေ့စီမံချက်နဲ့ဖမ်းဆီးပါတယ်ဗျအဲမူရစေဝါနဲ့လူကုန်ကူအဓိကထားလို့ဆိုပေမဲ့စားစားတဲ့မရှိတဲ့လူတွေပဲအများဆုံးဖမ်းဆီးရတာပဲကောင်းရင်တော့အဲ့လိုအမျိုးမျိုးပဲပေါ့တရားမဝင်နိုင်ငံသားပါတီစီစီမံချက်ဆိုတာတခုကြီးနဲ့မူရစေနဲ့လူကုန်မှုတက်ပြည့်စီမံချက်ဆိုတာတခုကြီးနဲ့
ဖမ်းဆီးခံရတဲ့မြန်မာနိုင်ငံသားအမျိုးသားနဲ့အမျိုးသမီး80လောက်ဟာမြန်မာနိုင်ငံမြောက်ပြည်မြို့ကနေဝင်ရောက်လာခဲ့ပြီးအထောက်ထားမရှိဘဲထိုင်းနိုင်ငံထဲမှာဆက်လက်နေထိုင်နေကြတာလို့လဲဆိုပါရယ်မြန်မာနိုင်ငံသားတွေတရားမဝင်ဝင်ရောက်နေထိုင်နေကြတဲ့နေအိမ်တွေကိုလည်းအသေးစိတ်စစ်ဆေးမှုလုပ်ခဲ့ရမှာတော့မူရစေဝါနဲ့ပတ်သက်တာတွေကိုတော့မတွေ့ရတဲ့အကြောင်းဖမ်းဆီးမိတဲ့မြန်မာနိုင်ငံသားတွေကိုတော့ကိုယ်ရေးရာဆိုရင်အချက်လက်မှတ်တမ်းတွေဓာတ်ပုံရိုက်ယူပြီးမြန်မာနိုင်ငံဘက်ကိုပြန်ပို့မှာဖြစ်တယ်လို့လဲဆိုပါရယ်ထိုင်းမြန်မာနယ်စပ်တပ်ခိုင်ထဲမှာရှင်းပြောင်းလို့သမား၅သိန်းထက်မနည်းအလုလုကင်နေကြတာဖြစ်ပြီးအထောက်အထားမျိုးစုံနဲ့အလုလုနေကြတာပါအခုဖမ်းဆီးခံရသူတွေကတော့အထောက်အထားမရှိသူတွေတရားဖြတ်ကူးလက်မှတ်နဲ့လာကြပြီးတရားမဝင်နေထိုင်နေကြသူတွေအများဆုံးပါဝင်တယ်လို့လည်းထိုင်းရနာပိုင်းဒီဘက်ကပြောဆိုခဲ့ပါတယ်ရှင်
မအေးအေးမှာတရင်ပြဖို့သွားတာပါရှင် VOA မြန်မာပိုင်းအစီအစဉ်ကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်သောတာရှင်များရှင်တရုတ်ခီးသွားတွေကိုဆက်ရောက်ဗီဇာထုတ်ပေးနေတာထပ်ပြီးတော့တက်တန်းတိုးလိုက်တဲ့အပေါ်ပြည်တွင်းခီးသွားလုပ်ငန်းရှင်တွေကဝေဖန်ပြောဆိုကြပါတယ်တရုတ်ခီးသွားတွေဟာ0 dollar tourism လို့ခေါ်တဲ့ခီးသွားအစီအစဉ်နဲ့မြန်မာနိုင်ငံကိုလာကြတာဖြစ်ပြီးရောက်လာတဲ့အခါပြည်တွင်းမှာငွေသုံးစွဲတာမရှိတဲ့လို့ဖြစ်တဲ့အတွက်ခီးသွားလုပ်ငန်းကဏ္ဍအတွက်ရောတိုင်းပြည်အတွက်ပါအကျိုးမရှိဘူးဆိုပြီးထောက်ပြနေကြတာပါဒီအပေါ်သက်ဆိုင်ရာအစိုးရဌာနကရောအမြင်ကရောဘယ်လိုရှိပါလေ VOA တင်ထောက်မဆဆုကရန်ကုန်မြို့ကနေတင်ပြပို့ထားပါတယ
်ဟိုတယ်နဲ့ခရီးသွားလာရေးဝန်ကြီးဌာနကကမ္ဘာလေခရီးသွားဧည့်သည်တွေအတွက်ဗီဇာကင်းလုပ်ခွင့်နဲ့ဆိုက်ရောက်ဗီဇာစမ်းသပ်ခွင့်ကိုတစ်နှစ်တက်တန်းထပ်မံတိုးပေးလိုက်ပါတယ် အဲ့ဒီထဲမှာလေးချောင်းနဲ့လာရောက်မဲ့တရုတ်ခရီးသည်တွေအတွက်ကမ္ဘာလှည့်ဗီဇာကိုဆက်ရောက်ဗီဇာအနေနဲ့လာမယ့်အောက်တိုဘာ1ရက်နေ့ကစပြီးတိုးမြှင့်ပေးလိုက်တာပါဗီဇာကင်းလွတ်ခွင့်တက်တန်းတိုးလိုက်တဲ့အထက်မှာတရုတ်နိုင်ငံလည်းပါတာကြောင့်0ဒေါ်လာဘတ်ဂျက်နဲ့တရုတ်ခရီးသွားတွေကိုထိန်းချုပ်နိုင်မှုအတွက်အစိုးရအနေနဲ့မူဝါဒချမှတ်ပေးဖို့ပြည်တွင်းကလုပ်ငန်းရှင်တွေကလှူလာနေကြတာပါတရုတ်ခရီးသွားတွေထဲမှာအဆင့်မြင့်အလယ်အလတ်နဲ့0ဒေါ်လာခရီးသွားဆိုပြီးအတန်းစားလိုက်ရှိနေပြီးမြန်မာနိုင်ငံကိုအများဆုံးဝင်တာက0ဒေါ်လာတူရစ်တွေဖြစ်နေလို့ဒေသခံတွေဝင်ဝင်မရဘူးလို့ပြည်တွင်းကခရီးသွားလုပ်ငန်းရှင်တွေကပြောပါတယ်ဒါပေမဲ့တရုတ်ဧည့်သည်တွေကိုမြန်မာခရီးသွားလုပ်ငန်းရှင်တွေကစီးပွားရေးအနေနဲ့ညှင်းပယ်လို့မရဘူးလို့ Nature Dream Travels and Tours ရဲ့ Managing Director ဒေါ်စပယ်အောင်ကအခုလိုပြောပါတယ
်0ဒေါ်လာဆိုတာလည်းဗီဇာကြည့်ရတယ်တချို့တော့ဝင်ကြီးတွေပဲရတယ်ပေါ့အဲ့တော့လုံးဝပတ်စံမရတဲ့တိုးမဟုတ်ဘူးလို့ကျမတို့ဟိုတယ်ခရီးဝင်ကြီးကပြောတယ်ဒါပေမဲ့နိုင်ငံနဲ့လူမျိုးအတွက်အကျိုးကျေးဇူးနည်းတဲ့တူရစ်တွေဖြစ်နေတယ်ဒီမှာကျမတို့ကလက်မခံလို့လည်းမရဘူးဘာကြောင့်လဲဆိုတော့ကျမတို့အိမ်နာချင်းထိုင်းနိုင်ငံဆိုရင်လည်းဒီ0ဒေါ်လာတူရစ်ကိုလက်ခံရတာပဲ
မြန်မာနိုင်ငံမှာလူသိများလာတဲ့ zero budget တရုတ်ခရီးသွားတွေနဲ့ပတ်သက်ပြီးအစိုးရကသတ်မှတ်ထားတဲ့ခရီးသွားတွေဝင်လာတဲ့အချိန်မှာတရုတ်ခရီးသည်တွေမဟုတ်ဘဲတခြားနိုင်ငံကခရီးသည်တွေကိုလည်းသတ်မှတ်ပြဋ္ဌာန်းထားတဲ့အချက်တွေနဲ့ညီမညီဆိုတာကိုစစ်ဆေးပြီးကြက်မတ်ဆောင်ရွက်နေတယ်လို့ဟိုတယ်နဲ့ခရီးသွားလာရေးဝန်ကြီးဌာနကဒုတိယညွှန်ကြားရေးမှူးချုပ်ဦးအောင်အေဟန်ကအခုလိုပြောပါတယ်
zero budget ဆိုတာအားလုံးပြည်ပြည်တဲ့အချိန်ဒီတိုင်းမှာပဲ zero လည်းမဟုတ်ပါဘူးဒီအပေါ်မှာဟိုဝင်ငွေနည်းတယ်လို့ယူဆတဲ့အတွက်ကြောင့်မလို့သူတို့ကဒီဟာ0 budget ဆိုပြီးတင်စားပြီးပြောဆိုနေတဲ့အနေထားပေါ့နော်တကယ်တော့ဟိုပတ်စံတရားမှမပါမဲ့လာလေတော့ဖေးရနိုင်ပါမယ်ဟိုစားရောက်တဲ့အချိန်တွေကဗီဇာကြီးဆိုတာစားပြီးတော့ပြေးရမှာပြီးတော့လီစိတ်ကနေသက်ဆိုင်ဟိုတယ်သွားလို့ရှိရင်တီယိုပီယာကာကြီးတယ်လာလို့လည်းမရဘူးအဲ့တော့သိကြတယ်ဒီမှာသူကားကိုငှားကိုငှားအောင်ပါပဲဒီကနေဟိုတယ်သွားဖို့လည်းကားငှားပါတယ်သက်ဆိုင်ရာဟိုတယ်ဒီမှာလည်းတီယိုကနေလာပြီးတော့မှရင်းနှီးမြှုပ်နှံမှု foreign direct investment အနေနဲ့လာပြီးရင်းနှီးမြှုပ်နှံထားတဲ့ဟိုတယ်အနေနဲ့လည်းမရှိပါဘူးသူတို့ကနေသူတို့ contract စာချုပ်နဲ့ငှားထားတာကြီးတော့ရှိပါတယ်ဒါကြောင့်မလို့ပို့ဆောင်ရေး transportation အစားပြီးမှပြချရပါပြီ
တရုတ်ခရီးသွားတွေဝင်ရောက်တာများတဲ့ငပလီကန်းချင်းနဲ့တချို့ဒေသတွေမှာဆိုရင်လည်း KTV ကန်းတွေများလာလို့ဒါတွေကိုစီးမြစ်စီးကန်းတွေချမှတ်ပြီးကြီးညာချက်ထုတ်ပြီးတာမျိုးတွေလုပ်တင်တယ်လို့ဒေါ်စပယ်အောင်ကအခုလိုပြောပါတယ
်ဒီလုပ်ငန်းစီကလည်းအရင်ခတ်နေတဲ့လုပ်ငန်းတော့မဟုတ်ဘူးဒီတရုတ်ဧည့်သည်ကိုအတိုင်းအတာတစ်ခုနဲ့စီးမြစ်စီးကန်းနဲ့လက်ခံဖို့ကျွန်တော်တို့ကပြောတာပါအဲ့လိုဟာကိုလည်းသက်ဆိုင်ရာအစိုးရတွေကဒေသခံတွေကချင်းချင်းတာဝန်ခွဲဝေပြီးတော့ထိန်းသိမ်းလို့ရတယ်လို့ကျွန်တော်တို့မြင်ပါတယ်စစ်တမ်းကျဖို့တော့လိုတာပေါ့နော်
တရုတ် zero budget ခရီးသွားတွေအတွက်အစိုးရတာဝန်ရှိသူတွေအနေနဲ့စံတစ်ခုသတ်မှတ်ပေးဖို့ပြည်တွင်းကလုပ်ငန်းရှင်တွေကလှူလာနေတာပါတရုတ်ခရီးသွားတွေအလုံးအင်းနဲ့ဝင်လာပေမဲ့နိုင်ငံအတွက်အကျိုးရှိတာနည်းတယ်လို့လုပ်ငန်းရှင်တွေကပြောပါတယ်စားတောက်ဆိုင်တဲ့ပစ္စည်းတွေဝယ်တဲ့အခါမှာလည်းသူတို့ကနေငွေချေတာမျိုးတွေဟိုတယ်ဈေးတွေကိုနှိမ်ပြီးစားကြုပ်ချုပ်တာမျိုးတွေကနိုင်ငံအတွက်ဘာမှမကြံခဲ့ဘူးလို့ Amazing Time Travels and Tours ရဲ့ Managing Director ဒေါက်ကီသွဲဆိုးကအခုလိုပြောပါတယ
်ဥရောပဘက်ကအရင်တိုးပြန်ကြတဲ့အခါမှာဝင်ကြီးဌာနအနေနဲ့ tourist arrival တက်ချင်တာဆိုတော့သူကဒီအရှေ့နိုင်ငံတွေကို target ထားတာပေါ့ဂျပန်နဲ့ကိုရီးယားတို့တရုတ်တို့ပေါ့ဂျပန်နဲ့ကိုရီးယားတို့ကတော့ဝင်နေဒါပေမဲ့တရုတ်လောက်အလုံးရင်းမများဘူးတရုတ်ကတော့အလုံးရင်းနဲ့ဝင်တော့အခုတစ်နှစ်ထပ်တူပေးလိုက်တဲ့အခါမှာအလုံးရင်းနဲ့ထပ်ဝင်အောင်မှာအဲ့ဒီအတွက်လည်းအမတို့နိုင်ငံသားတွေကထိခိုက်နေရပဲလေဟိုတယ်ဆိုလိုချင်တဲ့ဈေးမှမရလားဝင်ကြီးဌာနအနေနဲ့အစိုးရအနေနဲ့ဖန်တီးရတစ်ခုသတ်မှတ်မယ်လို့အမပြောတာလေ
0ဒေါ်လာဘတ်ဂျက်ခရီးသွားပြဿနာကိုဖြေရှင်းဖို့အတွက်ရန်ကုန်တိုင်းအစိုးရက policy ချမှတ်ပြီးဆောင်ရွက်သွားမယ်လို့ဒေသဆိုင်ရာခရီးသွားလုပ်ငန်းကော်မတီရဲ့အစည်းအဝေးမှာကရင်တိုင်းဒေသရေးရာဝန်ကြီးနော်ပန်းတင်စာမျိုးကပြောဆိုထားပါတယ်မြန်မာနိုင်ငံကိုခရီးသွားဧည့်သည်ဝင်ရောက်မှုရဲ့46ရာခိုင်နှုန်းကအာဆီယံဒေသရင်းနိုင်ငံတွေကလာရောက်ကြတာဖြစ်ပြီးတရုတ်နိုင်ငံကခရီးသွားဧည့်သည်ဝင်ရောက်မှုကတော့18ရာခိုင်နှုန်းနဲ့အများဆုံးနေရာမှာရှိနေပါတယ်
မဆူဆူတင်ပြတော်ရပါရှင် VOA American အတိုင်းရဲ့ဒီကနေ့ညဖက်ဆက်ပြီးထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကတော့ line meter 1925 30နဲ့အပြင် line meter 190တို့ကနေဖန်ယူနာဆင်နိုင်ပါတယ် VOA မြန်မာပိုင်းရဲ့နေစဉ် TV သတင်းလောအစီအစဉ်တွေကိုလည်းညနေပိုင်း radio အစီအစဉ်ပြပချင်း9နာရီမှာ Intel set 17နဲ့ Mia set 3ဂျိုရူတွေကနေတိုက်ဖန်ယူကြည့်ရှုနိုင်ပါတယ်ဒါရင်မကတိုက်ရိုက်ထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့ internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာကြည့်ရှုနိုင်တယ်လို့ VOA ရဲ့ YouTube တာနဲ့ Facebook တို့ကနေပြလည်းကြည့်ရှုနာဆင်နိုင်ကြပါရဲ့ရှင
် VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့ line 2 19 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းတို့မီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါတော်တာရှင်များရှင်။ VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်စက်တင်ဘာလ3ရက်အင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းဒိုမီတာ19 25 30အပြင်လိုင်းလမီတာ190ရို့ကနေည10နာရီထိတိုက်ရိုက်ထုတ်လွှင့်နေပါတယ်။ဒီကနေ့ညဒုတိယပိုင်းအစီအစဉ်မှာတော့အမေရိကန်နိုင်ငံရဲ့အကြောင်းတည်ကောင်းစရာနဲ့တိုက်ရိုက်လေလံဆွေးနွေးခန်းကိုနားဆင်ကြမှာပါ။အခုတော့အမေရိကန်နိုင်ငံရဲ့အကြောင်းတည်ကောင်းစရာကိုအရင်ဆုံးတင်ဆက်ပါမယ်။ကိုသိန်းထိုက်ဦးကတင်ပြထားပါတယ်ရှင
်။ TSSB နဲ့နောက်ပိုင်းမှာစနေနေ့ကသတင်းသမားတယောက် V-point တစ်ခုကနေထွက်ပြေးပြီးလူအုပ်သေးကိုပြစ်ခတ်တိုက်ခိုက်ခဲ့တာကြောင့်လူ9ယောက်သေဆုံးခဲ့ပါတယ်။သတ္တသမားကိုအသေးဖမ်းဆီးနိုင်ခဲ့ကြတဲ့ရဲအရာရှိတွေကိုသမ္မတဒေါ်နယ်ထရန့်ကချီးကျူးလိုက်ပြီးတက်ခိုက်ခံရတဲ့ချီနီယာတိတ်ကိုစိတ်မကောင်းစရာဖြစ်ရဲ့လို့ပြောဆိုတော့ပါတယ်။ဒါပေမဲ့လည်းဒီလိုပြစ်ခတ်တက်ခိုက်မှုတွေဖြစ်ပွားခဲ့ပြီးတဲ့နောက်တနက်ကင်ဆောင်ခွင့်ထိန်းချုပ်ရေးဘလို့ဥပဒေတွေပြဋ္ဌာန်းလာနိုင်မလဲဆိုတာကိုတိတိကျကျအဖြေပေးနိုင်ခဲ့ခြင်းမရှိပါဘူး။အမေရိကန်ပြည်ထောင်စုမှလူတွေစုလိုက်ပြုံလိုက်ပြစ်ခတ်တက်ခိုက်ခံရမှုတွေပုံများလာပေမဲ့လည်းတနက်ကင်ဆောင်ခွင့်ကိုတင်းတင်းကျပ်ကျပ်ထိန်းချုပ်ရေးလို့ဖို့မှနိုင်ငံရေးသမားတွေတွန်းဆုတ်နေကြပါလေ။တရက်ကင်ဆောင်ခွင့်ကိုလူလားသူတွေရဲ့ထောက်ခံမဲတွေလျှော့သွားမှစိုးရိမ်နာကြောင်းရောသူတို့ပေးနေတဲ့ရွေးကောက်ပွဲမဲဆွဲရံမုံငွေတွေမရတော့မှဟုစိုးရိမ်နေတဲ့အတွက်ကြောင်းရောဒီကိစ္စကိုကင်တွဲဝင်လင်းနေကြတာပါ။ပြစ်ခတ်တက်ခိုက်ခဲ့သူလို့တန်တရားရှိတဲ့တနက်သမားဟာစာဖို့ကားတစ်စီးကိုပြန်ပေးဆွဲပြီးတက်ဆက်စပီနဲ့နောက်ပိုင်းအိုဒဆာနဲ့မစ်လန်ဂျာမောင်းနေရင်လူတွေကိုမြင်သမျှပြစ်ခတ်တက်ခိုက်ခဲ့တာပါ။ကားတွေရပ်နားတဲ့နေရာတစ်ခုမှာနောက်ဆုံးသူ့ကိုရဲတွေကအသေးဖမ်းဆီးခဲ့ပါတယ်။ဒါကြောင့်လဲရဲတွေကမယုံနိုင်တော့အောင်တာဝန်ကျေခဲ့တဲ့သူတွေလို့သမ္မတထရန့်ကချီးကျူးပြောဆိုပါတယ်။ဒါပေမဲ့လဲတနက်ကင်ဆောင်ခွင့်ထိန်းချုပ်ရေးဥပဒေတစ်ခုအတည်ပြုလာနိုင်မှာမလားဆိုတဲ့မေးခွန်းကိုတော့အတိအကျဂရိကိုပေးနိုင်ခဲ့ခြင်းမရှိပါဘူး။သမ္မတထရန့်ကအခုလိုပြောပါတယ
်။ We're looking at a lot of different bills, ideas, concepts. It's been going on for a long while. Background checks.I will say that for the
ကျွန်တော်တို့ကမတူတဲ့ဥပဒေကြမ်းတွေအများကြီးကိုကြည့်နေကြတာပါအတွေးခေါ်ယူဆရကွဲလွဲတဲ့ဥပဒေကြမ်းတွေပါအခုအတော်လေးကြာလာပါပြီနောက်ကျောင်းရာဇဝတ်စစ်ဆေးဖို့ကိစ္စလည်းပါပါတယ်ပြီးခဲ့တဲ့4 5 6နှစ်9နှစ်ကိုပြန်ကြည့်ရင်ဝယ်မဲ့သူနောက်ကျောင်းရာဇဝင်ကိုစစ်ဆေးပေမဲ့ဒီလိုပြစ်ခတ်တိုက်ခိုက်တာတွေကိုဟန်တားနိုင်ခဲ့ခြင်းမရှိပါဘူးအဓိကပြဿနာကစိတ်ကျမ်းမာရေးချိုးယွင်းမှုပါဒါကပြဿနာအကြီးကြီးပါ
ပန်ဆယ်ဗေးနီးယားပြည်နယ်က Republican ထဲလွတ်တော်မှာ Back Trumpy ကတော့သမ္မတအနေနဲ့အဓိပ္ပာယ်ရှိရှိတခုခုလုပ်ဖို့စိတ်ဝင်စားနေတဲ့အကြောင်း ABC ရုပ်သံနဲ့တင်းငွေတွေနေကတွေးဆမေးမြန်းကမှပြောဆိုသွားပါတယ
် He hasn't endorsed a specific bill. I think that would be premature but he and I have an ongoing conversation about this.
ဆိုပြီးတိတိကျကျသူထောက်ခံထားတာမရှိသေးပါဘူး။စောသေးတယ်လို့လည်းကျွန်တော်မြင်ပါတယ်သမရနဲ့ကျွန်တော်ဒီကိစ္စဆက်ပြီးဆွေးနွေးနေပါတယ်။တခြားစိတ်ဝင်စားတဲ့အထက်လွှတ်တော်အမတ်တွေလည်းဆွေးနွေးပွဲမှာပါလာပါတယ်။နောက်ဝန်ထမ်းတွေအိမ်ပြီးတော့အရာရှိတွေရောဒီကိစ္စကိုအထူးအလေးနဲ့ထားပြီးအောင်မြင်အောင်ဆောင်ရွက်နေပါတယ်
။ online ကနေသနက်ဝဲတာသနက်ပြပွဲတွေမှာဝဲတာတွေအပါအဝင်သနက်ဝဲသူတွေရဲ့နောက်ကျောင်းရာဇဝင်တွေကိုစစ်ဆေးရေးဥပဒေဂျန်တစ်ခုကိုအထက်လွှတ်တော်အမတ်ထရမီကဆိုပြုထားပါတယ်။ဒါပေမဲ့လည်းဒီဥပဒေအစုံးမှာဒီပြုတ်နိုင်မပြုတ်နိုင်သူကိုယ်တိုင်တိတိကျကျမပြောနိုင်သေးဘူးလို့ဆိုပါတယ်။
I'm not sure where this all ends, but the president is very interested. I am remain very interested in measures that would make it.
ဘယ်လိုဆုံးသက်သွားမယ်ဆိုတာတော့ကျွန်တော်အနေနဲ့အသေးချာမပြောနိုင်ပါဘူး။ဒါပေမဲ့သမရအနေနဲ့တိတ်ကိုစိတ်ဝင်စားတယ်။တနက်မကင်တင်တဲ့သူတွေလက်ထဲတနက်ရောက်မသွားဖို့ဘယ်လိုအရေးယူဆောင်ရွက်မလဲ။ကျွန်တော်လည်းစိတ်ဝင်စားပါတယ်။ဒီကိစ္စကိုကျွန်တော်တို့အားလုံးတကယ်ကိုအလေးနဲ့ထားဆောင်ရွက်ကြမှာပါ။
လူတွေကိုစုလိုက်ပြုံလိုက်ပြစ်ခတ်တက်ခဲ့သူတချို့ဟာတနက်ကိုတရားဝင်ဝယ်နိုင်နေတာကြောင့်သူတို့ရဲ့နောက်ကျောင်းရာဇဝင်တွေကိုစစ်ဆေးယုံလောက်နေတော့မလုံလောက်ဘူးဆိုပြီးအမေရိကန်တော်တော်များများကပြောနေကြတာပါတိုက်ခိုက်ရေးတနက်တွေကြည်တွဲလိုက်အများပြပြစ်ခတ်နိုင်တဲ့တနက်တွေကိုကင်ဆောင်ခွင့်တားမြစ်ဖို့မှလည်းတနက်ကင်ဆောင်ခွင့်ခွင့်ရေးထောက်ခံသူတွေသူတို့ကိုကူစားပြုတဲ့လွှတ်တော်အမတ်တွေကအပြင်းထန်ကန့်ကွက်နေကြပါတယ်ပြီးခဲ့တဲ့ဇန်နဝါရီလနောက်ပိုင်းအမေရိကန်ပြည်ထောင်စုမှလူတွေစုလိုက်ပြုံလိုက်ပြစ်ခတ်တက်ခိုက်ခံရလို့တေဆုံးသူ330ရှိသွားပြီဖြစ်ပါတယ် အဲ့ဒီအထက်ကလူ90လောက်ဟာပြီးခဲ့တဲ့လတစ်လတည်းမှာပဲအပြစ်ခံကြလို့တည်ဆုံးခဲ့တာဖြစ်ကြောင်းပါခင်ဗျာ
American နိုင်ငံရဲ့အကြောင်းသိကောင်းစရာကိုကိုသိန်းထိုင်ဦးကတင်ပြသွားတာပါရှင်အခုတစ်ခါမှာတော့ထုတ်လုပ်သူမခင်ဖြူထွေးနဲ့အတူကိုသားညုံဦးစီစဉ်တင်ဆက်တဲ့အတိုင်းလေးလိုက်ဆွေးနွေးခန်းကိုနားဆင်နိုင်ကြပါပါရှင
်မင်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းတိုင်းလေးလိုက်အစီအစဉ်ကနေပြီးတော့ကျူးစွပါတယ်ကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့မြန်မာပြည်တရားရေးစနစ်ရဲ့လွတ်လပ်မြတ်တာမှုကိစ္စပါမြန်မာနိုင်ငံရဲ့တရားရေးမှန်တယ်နဲ့ပတ်သက်ပြီးတော့ဝေဖန်ပြောဆိုမှုတွေကတော်များများရှိနေပါတယ်တရားရုံးတွေတရားသူကြီးတွေအနေနဲ့အုပ်ချုပ်ရေးအာဏာပိုင်တွေရဲ့ဩဇာကနေပြီးတော့လွတ်လပ်မှုအာဂရီတရားကင်းစင်မှုတရားသူကြီးတွေရဲ့စင်ကြုံတရားစသဖြင့်လူအပ်ချက်တွေအားနည်းချက်တွေပေါ်မှာဝေဖန်တည်ကြတာပါဒါကြောင့်မလို့ဒီအင်္ဂါနေ့ညကျွန်တော်ဒိုင်းလီလိုက်အစီအစဉ်မှာဒီမြန်မာနိုင်ငံတရားစီရင်ရေးရဲ့တရားရေးမှန်းနိုင်ဟာဘလောက်ထိလွတ်လပ်မှန်မှန်ကန်ကန်ဆောင်ရွက်နိုင်နေပြီလဲလဲဆိုတာကိုသုံးသပ်ဆွေးနွေးတော့မှာဖြစ်ပါတယ်အဓိကပါဝင်ဆွေးနွေးပြဖို့ကျွန်တော်ပုဂ္ဂိုလ်နှစ်ဦးဖိတ်ခေါ်ထားပါတယ်ပထမတူကတော့ဒီရှင်းနေကြီးဖြစ်ပါတယ်ပြောင်းစုရှင်းနေများနဲ့ဥပဒေအထောက်အကူပြုသူများအဖွဲ့ရဲ့ဥက္ကဋ္ဌဦးကြီးမြင့်မှာနောက်တစ်ခုကတော့သတင်းစာဆရာကိုစိန်ဝင်းမှာ Inter News ကပါနှစ်ဦးစလုံးဒီလိုင်းပုံကိုရောက်နေပါပြီခင်ဗျကျွန်တော်အရင်ဆရာဦးကြည်မြင့်ကိုဖိတ်ခေါ်ကြည့်ပါလားဆရာဦးကြည်မြင့်ကြားပါလားခင်ဗျရပ
ါပြီ
ဟုတ်ကဲ့ကျွန်တော်ခုနကပြောသွားလို့ပါပဲအဓိကတော့တရားရေးမှန်တိုင်းပေါ့ဟိုလုံးကဆိုရင်တရားရေးမှန်တိုင်းမှာတရားသူကြီးတွေကအမိန့်ချမယ်ဆိုရင်ညွှန်ကြားချက်စောင့်နေဆိုတဲ့ဟာမျိုးတွေကျွန်တော်သိနေရတာမျိုးတွေရှိတယ်ဗျခုနောက်ပိုင်းမှာအရင်ဆုံးကျွန်တော်ဆရာဦးကြည်မြင့်မြင်ချင်တာကအခုနောက်ပိုင်းမှာတရားသူကြီးအနေနဲ့ဘလောက်ထိခုနလိုမျိုးညွှန်ကြားချက်မဟုတ်ဘဲနဲ့လွတ်လပ်လပ်လပ်စီရင်ပိုင်ခွင့်ရှိပါလေအနေထားလက်ရှိအနေထားမှာ
哦ဟိုအရင်တော့ကတော့နိုင်ငံရေးအမှုတွေဆိုရင်အဲထောက်လှမ်းရေးအစီအစဉ်သာရပဲမိတ်ချရတယ်နောက်တစ်ခါတစ်ဖက်ကြတော့လည်းပဲအဲကျန်တဲ့ဟာကြတော့တရားစီရင်ရေးသဘောပေါ့တရားစီရင်ရေးသဘောပတ်ဆိုင်ယူလက်စားသူတို့ပြီးရအမိန်နာကအဲ့လိုဖြတ်ခဲ့ရတာ230လောက်ဖြတ်ခဲ့ရတာအဲ့လိုဖြတ်ခဲ့တော့ကျွန်တော်လည်းအခုဆက်ပြီးတော့2010နောက်ပိုင်းမှာတထိတ်တလန့်နေတယ်ပေါ့ဗျာအဲ့ဒီဟာကိုပြန်ဆက်ပြီးတော့ဖြစ်နေဦးမလားဆိုတော့ဒီလိုအဲ့ဒါကတော့ထောက်လှမ်းရေးဝင်ရောက်ဆွတ်ဖက်တာလို့ဆိုရတော့လုံးဝဒီလိုမရှိတော့ဘယ်လိုဖြစ်သွားပါ့မလဲ။နောက်အုပ်ချုပ်ရေးဝင်ဆွတ်ဖက်တယ်ဆိုတာလည်းပဲတော်တော်ကြီးကိုနည်းသွားပါပြီ။မရှိသလောက်ကိုဖြစ်သွားပါပြီ။သို့တော်လည်းဘာကျန်းနေတယ်ဆိုတော့တရားသူကြီးတွေမှာဘယ်ယာဂတိပေါ့အကြောက်တရားကျန်နေတယ်။အဲ့ဒီ30လောက်ကကြောက်လာတဲ့အကြောက်ကြီးဟာအထက်ကိုကြောက်လာတဲ့အကြောက်ကြီးဟာကျန်းနေပြီးတော့အပေါ်လစီမှုတွေဥမာရေးစုစီလိုအမှုတွေနိုင်လွတ်လွတ်လွတ်မှုတွေအဲဒီလိုအဲငါကာယီခါဝေးလိုဟာမျိုးတွေအဲ့လိုပေါ့အတက်မတော်ဝါဆွဲတဲ့အမှုတွေအဲ့လိုကျွန်တော်တို့အမှုတွေကြတဲ့အခါမှာတရားစီရင်တွေဟာဘယ်ဟာခရီးအောက်မှာပဲရောက်နေစေရှိတယ်ဆိုတာကိုကျွန်တော်တို့သွားကြည့်ရပါတယ်ညာ
ဟုတ်ကဲ့အဲ့ဒါလည်းကျွန်တော်အဲ့တော့အဓိကပဲမြင်ချင်တာပါခုနကဆရာဦးကြည်မိကတော့ဘရားဂတိလို့ပြောတယ်ကျွန်တော်တို့တော်များဝေဖန်နေကြတဲ့အထက်မှာတော့ဥပမာဆိုရှင်တက်ကဆွဲတဲ့အမှုလိုပါလို့ဆိုလို့ရှင်တရားသူကြီးကချက်ချင်းပဲအရေးယူလိုက်တယ်ဒီပုံမှာတက်ရဲ့ဩဇာမကင်းဘူးလားတက်ကများညွှန်ကြားချက်များပေးလို့လားတန်တရားမျိုးတွေလည်းတွေ့ရပါတယ်ဆရာဦးကြည်မိအမြင်အရဆိုရင်တော့အဲ့လိုတရားသူကြီးကိုအရင်အလိုမျိုးညွှန်ကြားချက်ပေးတာပေါ်စီချပေးတာအဲ့လိုမျိုးတော့မရှိတဲ့သဘောပေါ့ခုနောက်ပိုင်းမှာ
ဟုတ်ပါတယ်ခင်ဗျာ
โอเคအဲ့တော့အခုနောက်ပိုင်းတရားအခုတန်းကအထူးဖြစ်ကျွန်တော်အဲ့အတွက်ကြောင့်မလို့နိုင်ငံရေးနဲ့ပတ်သက်တဲ့အမှုတွေကိုမေးချင်ပါလေအထူးဖြစ်တက်နဲ့ဆွဲထားတဲ့အမှုတွေဒီအမှုတွေနဲ့ပတ်သက်ပြီးတော့အခုဆိုရင်ထောင်နန်းနေချရဲအရေးယူတာတွေရှိတယ်အဲ့တော့ဒီအမှုကင်တွယ်မှုတွေနဲ့ပတ်သက်လို့ဆရာဦးချင်းမြင့်ရဲ့သုံးသပ်ချက်လေးသိချင်ပါလေဒါမှန်မှန်ကန်ကန်ပဲလားတခုခုနာဂတိအာဂတိတခုပါပါလားအဲတက်န
ေတဲ့များတော့သူကျိုးစားရှာကြပါလေသို့တော်လည်းပဲဒီတရားဆွဲအဖွဲ့အစည်းကတက်ကလာတဲ့ရဲဖြစ်နေတယ်နောက်ဥပဒေချုပ်ကလည်းစစ်ဘုတ်ချုပ်အောက်ကဥပဒေဖြစ်နေတယ်။အဲ့တော့မလို့တရားသူကြီးကလည်းစစ်ဘုတ်ချုပ်ပဲ။အဲ့တော့ကျွန်တော်တို့မှတိတ်ကြီးရောတရားဆွဲဖွဲ့စီရောတရားရုံးကြီးရဲ့ကွာရီကစစ်စစ်ဆိုတာပြောင်းလဲတာတော့မရှိဘူး။တရားဆွဲဖွဲ့စီကလည်းပဲတကယ်လို့ပြည်သူတွေကနေလာလို့ကွာဆွဲတယ်ဆိုရင်ဖမ်းမှုတော်တော်ကျိုးစားရနေရတယ်။အဲ့ဒီအခါဖမ်းမှုလို့အဲတက်မတော်အောင်ဆိုတဲ့လုပ်ဖို့သူတို့ကြောက်အောင်ပဲအဖွဲ့စီကနေပြီးတော့ပုဂ္ဂိုလ်ကနေပြီးတော့အဲ့လားတက်ကပေါ့အဲ့လိုမျိုးစကြည့်လို့ကတိုင်းမီဆိုတော့ချက်ချင်းပဲဖမ်းတာပဲဗျာချက်ချင်းတခါလဲကိုအာဟိုအလဲပဲမီဒီယာမှုဆိုလို့ညတညတခါညတခေါင်းကြော်ကြီးလာဝိုင်းတာပဲရဲနေတယ်အဲအဲ့လိုပေါ့နော်အဲအဲ့လိုဖြစ်နေတဲ့ကြောင့်မလို့သူတို့ကသူတို့တရားဆွဲအဖွဲ့စီကသူတို့လိုရင်လိုသလိုမလိုဘလိုလုပ်တော့မယ်အဲ့ဟာနှစ်ချက်ရှိတယ်ဖိအားပေးတယ်ဆိုတာတဲ့ဖိအားကိုကြောက်ပြီးတော့ဗျာသူတို့ရဲ့အဲဒီယာဒုဂုံကိစ္စကိုကြောက်ပြီးတော့ဖိအားပေးကြောက်မလို့ လူလူကဲကဲပို့ဖို့တာလာတယ်တရားစွဲဖို့ကြည့်တယ်လုပ်တယ်လက်သက်ဒီဒီကလည်းထွက်ထားတယ်လုပ်တယ်အဲ့လိုပဲတရားစီဒီရတယ်ဟာဒီအမှုကဒီလိုစွဲတင်လာပြီတရားစွဲဖို့ကြည့်ရဒီလိုစွဲတင်တဲ့အမှုတွေကတော့ဟလာလွတ်လို့မဖြစ်ဘူးဒါကတော့ပြေးချာနေပြီပဲဆိုပြီးတော့သူကတခါလေးကိုအဲချဖို့ပဲသူကပြင်းနေတော့ဗျာအဲ့တော့ကျွန်တော်တို့ဟိုတုန်းကဆိုမဆလာခစ်တော်ဆိုလို့ချင်းဥရိယာကြီးကသူ့မှာအာနာပြီးတယ်ဒီဟုကမတင်ချာကိုလွတ်ထိုက်တယ်ဆိုလို့ရှိရင်ဒီဟုကတော့မလွတ်ထိုက်ပါလေသူပြောခွင့်ရှိတယ်အခုကျွန်တော်တို့1988နောက်ပိုင်းကစပြီးတော့လုံးဝဒီနေ့အထိဥရိယာကြီးကလွတ်ဖို့တင့်လဲပဲလွတ်ရတော့မပြောရတော့ဘူးအဲ့ဒါကိုကျွန်တော်သွားတွေ့ရတယ်ဗျာ
ဟုတ်ကဲ့ကျွန်တော်နောက်တစ်ခုမေးချင်ပါတယ်အဓိကတော့ဟိုလုံးကဆိုရင်ငွေများတရားနိုင်ဆိုပြီးပြောကြတယ်အခုနောက်ပိုင်းမှာတော့ဒီအစိုးရလက်ထက်မှာအာဂတိလဲစားမှုတိုက်ဖြတ်ရလဲတော်လေးအလွတ်လွတ်လာတာတွေ့ရပါတယ်ခင်ဗျာအဲ့တော့ဒီငွေနဲ့ပတ်သက်လို့အာဂတိလဲစားမှုတွေရောတရားသူကြီးဂျားထဲမှာရှိနေပါသလားဘလို့အခြေအနေရှိပါလဲ
အဲ့ဒါတော့သူတို့တိကျတော့ဘယ်ကင်းလဲဗျာဒီဝန်ထမ်းတွေကလာစားနေမလောက်တာတော့နောက် facility တွေသုံးရဆွဲရမယ်ဟာဒီရလည်းပဲအများကြီးပေါ်ထွန်းနေတာရောနောက်စရိတ်တွေကလည်းပဲအခုဆိုပဲဘီလာကတွေကတအားတက်သွားပြီဟဲ့လားအိမ်မားနေရတယ်တရားကြည့်တော့ပါပြောခရင်တရားကြည့်တော့သူတို့ပင်းစင်းတော့ပါသူတို့လေကျမတို့က10သိန်းတော့သာပေးတယ်ကျမတို့လုံးဝတော့မစားဘူးတဲ့ဘယ်လိုလုပ်မလဲကျမတို့၄သိန်းတယ်ခရင်တရားကြည့်လို့၄သိန်းပဲရဘယ်လိုလုပ်မလဲကျမစားဝင်နေအဲ့လိုပြောတယ်အဲ့တော့မလို့အဲ့ဒီအရာကြီးတော့ပကင်းမှုပါဗျာအဲ့ဒါတွေရောရှိနေတုံးပဲလို့ကျွန်တော်အတိအကျပြောရပါတယ
်ဟုတ်ကဲ့ခင်ဗျာရှင်းနေဦးကြည်မြေခဏလေးလေးလိုက်ပေါ်မှာနေပေးပါအောင်ခင်ဗျာကျွန်တော်ကုစိန်ဝင်းဖိတ်ခေါ်ကြပါလေကုစိန်ဝင်းကဗဒင်းသမားတူအနေနဲ့ကျွန်တော်မေးကြပါလေအခုနောက်ပိုင်းတရားရေးကဏ္ဍပေါ့အထူးဖြစ်ဒီ energy စုကတက်လာပြီးနောက်ပိုင်းတရားရေးကဏ္ဍကအရင်ကထက်တော်တော်လေးပြောင်းလာပြီလားကုစိန်ဝင်းရဲ့အမြင်သိကြပါလေခုနကအရင်မေးသွားလို့နိုင်ငံရေးအမှုတွေရောနိုင်ငံမဟုတ်တဲ့အမှုတွေပါနှစ်ခုလုံးခြုံပြီးတော့ပါ
ကျွန်တော်ကတော့ဒီမီဒီယာနဲ့ပတ်သက်တဲ့ဟာပေါ့နော်ဘယ်လောက်ထိမီဒီယာတွေဘက်ကသတင်းရယူမှုရှိနိုင်လဲဆိုတဲ့အပိုင်းကိုအဓိကသာလေ့လာတော့အဲ့ဒီဟာကိုပြောပါမယ်။ဟုတ
်ကဲ
့။အဲနံပါတ်၁ချက်ကတော့ဒီတရားဟိုတရားရုံးနေရနေပြီးတော့ပြန်ကြားရေးရသတင်းမီဒီယာတွေနဲ့ထိတွေ့မှုတွေကတော့ပိုလာတာတော့သိကြပါလေ။အရင်ကစာရင်နော်ပိုလာတယ်။ဒါပေမဲ့ဒီတရားရုံးနေဥမာပြင်တရားရုံးနဲ့ပတ်သက်ရင်ကျွန်တော်တို့3ပိုင်းရှိတယ်ပထမဆုံးတစ်ချက်ကတော့ဟိုဒီတရားရုံးကို SX ဘယ်လောက်ရလဲပေါ့เนาะနောက်တစ်ချက်ကတရားရုံးကနေပြီးတော့ information ဘယ်လောက်ရလဲအဲနောက်တတိယမှာတော့သတင်းသမားတွေရဲ့အဲတရားရုံးရေးရာနဲ့ပတ်သက်ပြီးတော့နားလည်မှုပေါ့ပထမဆုံးတရားရုံးနေကို SX ရမှုကတော့ဟောအကန့်တတ်တွေရှိနေတော့မှသတင်းသမားတွေကပေးဝင်လို့တောင်မရတဲ့ဟာဒီတရားရုံးတွေကအဲ့ဒါ ਉਹ နဲ့ပတ်သက်ပြီးတော့သူတို့ကတော့ပြောတာကတရားရုံးတွေကကျင်းနေအထူးသဖြင့်မြို့နယ်တရားရုံးတွေကကျင်းတဲ့အတွက်တတိယရယူမှုတွေမှာအခက်အခဲတွေဟိုဝင်ဝင်မရတာနောက်ပြီးတော့တချို့တရားရုံးတွေကတော့ဒါတည်တတ်မို့လို့ပေါ့တည်တတ်တရားရှင်ဒါကတော့ဟိုတဘာဝကြပါတယ်ဟိုမီဒီယာကြီးပေးမှုဝင်တာပေါ့နော်နောက်တစ်ခုကျတရားရုံးတွေကနေပြီးတော့တတိယအချက်လက်ရယူရပိုင်ခြင်းနဲ့ပတ်သက်ပြီးတော့လည်းကန်တတိရှိနေတယ်ကျွန်တော်တို့2015ကတော့ဒီသတင်းမီဒီယာလက်ဆွဲထုတ်ထားတာရှိပါတယ်သို့တော်လည်းပဲအဲ့ဒီဟာကိုဟို apply လုပ်နိုင်မှုအားနည်းနေသေးတယ်နောက်ပြန်ကြားရေးအရာရှိတွေအေးခံနာပေးတာရှိပေမဲ့လည်းတကယ်လက်တွေ့တန်းမှာမရတာမျိုးတွေရှိနေသေးတယ်နောက်တစ်ပိုင်းကတော့ပြင်ဒီမီဒီယာတွေရဲ့အားနည်းချက်တွေကလည်းအဲ့ item မှာရှိပါတယ်အဲ့မီဒီယာတွေကဥပမာဖြင့်တရားရုံးနေနဲ့ပတ်သက်လို့ရှိရင်ရဲ့ဒီအမှုတွေကရဲ့ဒီပိုင်းမှုဟောမဟုတ်ဒီတရားရှင်လွတ်မလွတ်ဒီအမကပြင်းပြီးဒါဒီကိုနားအတိနားလည်မှုတွေမှာအားနည်းရှိသေးတယ်တရားရုံးကြီးရဲ့အရေးတွေတက်လာပြီလားဆိုတဲ့အခါကျတော့နိုင်ရှင်ပြောတာဒါတော့ဖြစ်တာပေါ့နော်တို့ဘာလို့ပြောလို့ရလဲဆိုတော့တင်းထုတ်ပြန်မှုဥမာတဲ့အငင်းပွားဝယ်ရှိပေမဲ့လည်းဥမာဗစ်တိုးရီးယားကိစ္စပေါ့နော်အဲ့လိုမျိုးတွေပို့ပြီးတော့လှုပ်လာတာတော့တွေ့ရပါတယ်တို့တော့လည်းပဲဘလောက်အထိခုနဆရာဦးကြည်မြင့်ပြောလို့ပေါ့ဒီဘယာဂရီအစားတော့ရှိနေသေးတယ်လို့ကျွန်တော်ကတော့မြင်တယ်အဲကျွန်တော်အဲ့ဒီအားနဲ့ပတ်သက်ပြီးတော့အမေရိကန်ကလည်းဒီတရားရုံးနေနဲ့ဒီသူတင်တန်းပေးနေတာပေါ့နော်ဟိုအခုယူရပ်လောနဲ့ပတ်သက်ပြီးတော့တင်တန်းပေးနေတဲ့အဲလုတ်ပေးနေတဲ့ဟိုရှိတယ်အမေရိကန်နေလာတဲ့ဒီတရားသူကြီးတယောက်ကိုကျွန်တော်ကမေးတယ်ဒီကိစ္စတွေကဘယ်လိုကြောင့်ဖြစ်တာလဲဆိုတော့ तू ကအဲ့ဒီတစ်ချက်ကိုတော့လည်းထည့်ပြောသွားသေးတယ်ဒီမြန်မာပြည်ရဲ့အဲလာတာနှုန်းနှိမ်ဘာမှုတွေဟာလဲဒါတကယ်ကြီးမားတဲ့ challenge လို့လေဟာနောက်ပါလေကျွန်တော်တကယ်တရားသူကြီးတွေကိုသွားကြည့်တယ်တရားရုံးတွေမှာကြီးတယ်ဒါကြတော့ပြောရရင်သူတို့ဟိုကြီးရတာဟိုစိတ်မကောင်းပါဘူးဟိုတရားသူကြီးတွေက ရှိနေရှိတိုက်တဲ့အဆင့်အတန်းလူမျိုးမှုအရိဟာမျိုးတွေမနေကြရတာတွေကလည်းကျွန်တော်တို့ရဲ့တရားရှင်ကြီးရဲ့လက်မှတ်မှုတွေရှိတယ်လို့ထင်ပါတယ်
ဟုတ်ကဲ့ကျွန်တော်ခုနအားလားနဲ့ပတ်သက်လို့ဆက်သေးမိချင်ပါတယ်ခုနကကိုစင်ဝင်ထောက်ပြတဲ့ထဲမှာတရားရေးဌာနတွေဘက်ကနေပြီးတော့ပြန်ကြားရေးခင်ဗျာမှာမပြီးနိုင်တာအဲ့တော့တစ်ချိန်တည်းမှာပဲတရားစီရင်တဲ့အပိုင်းတွေပါအခုဆိုရင်မကြာခင်ကဖြစ်ခဲ့တဲ့ဗီတိုရီယာမှုဆိုတော်များလေးစိတ်ဝင်စားပါတယ်အဲ့တော့တရားစီရင်ရေးဘိုင်းတွေမှာကောပွင့်လင်းမြင့်တာမှုရှိပါရဲ့လားခင်ဗျဥမာဗီတိုရီယာမှုပြင်တခြားနိုင်ငံမှုတွေလည်းရှိပါတယ
်ဟုတ်ကဲ့ဟိုဥပမာပြင်ဒီမီဒီယာအဆက်ပေးတာတော့ပို့လာပါတယ်အရင်နဲ့စာရင်ပေါ့နော်အရင်ဆိုတာကျွန်တော်တို့ကဟိုစေအုပ်ချုပ်ရေးလက်ထက်ကကာလအထိဘာလန့်ပြောတာပေါ့နော်အာဒါပေမဲ့လည်းအဲဟိုတကယ်တင်းမီဒီယာဘက်ကနေကြည့်လို့ရှိရင်စိတ်ဟိုစိတ်ကျဉ်းနဲ့လာအောင်လားဆိုတော့အဲ့ဒီဟာတော့မဟုတ်သေးဘူးဟိုလိုအပ်မှုတွေရှိနေသေးတယ်ကျွန်တော်ခုနပြောလို့ပေါ့ဟို၃ဘိုင်းစလုံးမှာအာလိုအပ်မှုတွေရှိနေသေးတယ်ဥပမာကျွန်တော်တို့ပြန်ကြိုက်ရှိနေရှိတယ်ဟိုတရားရုံးနဲ့ကြည့်မယ်ဆိုရင်ကျွန်တော်မြို့နယ်အစင်မှာ330ခိုင်အစင်မှာ80ကျော်ရှိမယ်လားတိုင်းနယ်ပြည်နယ်မှာ14ခုပေါ့ဒီအရာရှိတွေအကုန်လုံးရဲ့ train လောက်တာမို့နောက်အရာရှိတွေကအမှုဒီမီဒီယာတွေကို access ပေးနိုင်လားဆိုတော့မပေးနိုင်ဘူး။ဘာဖြစ်လို့လဲဆိုတော့သူကဒီအရာရှိတွေကိုပြန်ကြားရေးအတွက်တင်နှန်းပေးထားတာဒီအရာရှိတွေကနေရာတွေပြောင်းသွားရောအဲ့တော့ဟိုတကယ်ထုတ်ပြန်နိုင်တဲ့လူပေါ့နော်တကယ်ပဲမီဒီယာနဲ့ထိတွေ့နိုင်တဲ့လူကနေရမီဒီယာတွေလိုက်လို့ရှိရင်သူတို့တွေကမဖြေခြင်းမဖြေခြင်းတဲ့ဟာမျိုးတွေဒါမျိုးတွေကလည်းရှိနေတော့မယ
်ဟုတ်ကဲ့ခင်ဗျအာကိုစိန်ဝင်းလီလိုင်းပေါ်မှာခဏနေပြပါဦးခင်ဗျကျွန်တော်တို့ရရှင်တူဖိတ်ခေါ်ချင်ပါတယ်စိုင်းအောင်ကျော်ဆန်းအာစိုင်းအောင်ကျော်ဆန်းပြုတ်ကြသွားပါတယ်အဲ့တော့ကျွန်တော်ပေးစာတစ်ခုဖတ်ချင်ပါတယ်ဥတည်ငွေဆိုပြီးတော့ပေးထားတဲ့စာရှိပါတယ်သူကတော့ရေးထားတာကတရားစီရင်ရေးမှာတရားရုံးဥပဒေရုံးတရားစွဲအဖွဲ့တွေပါဝင်နေပါတယ်တဲ့ဒါပေမဲ့တရားစီရင်ရေးဆိုတာနဲ့တရားရုံးကိုပဲမြင်နေကြတာပါတဲ့ဆက်ပြီးတော့ရဲကအမှုစစ်ပြီးဥပဒေရုံးကိုတင်ပါလေဥပဒေရုံးကိုတင်ပြီးစစ်စစ်ပြီးတော့မှတရားရုံးရောက်တာပါတဲ့ဒီတော့ဒီ၃ဘွဲ့မှာတစ်ဖွဲ့ဘက်ကချိုးရင်းလို့ရှိရင်အမှုကအမှန်နဲ့ဝေးသွားပါလိမ့်မယ်တဲ့၃ဦးကမိမိရဲ့တာဝန်ကိုမချေပြွင်တော့တရားစီရင်ရေးကအားနည်းနေမှာဖြစ်ပါတယ်တဲ့ဒါဥတင်ငွေရဲ့အမြင်ဖြစ်ပါတယ်ခင်ဗျဒါလည်းပတ်သက်လို့ဥချင်းမြင့်ဥတင်ငွေရဲ့အမြင်နဲ့ပတ်သက်လို့ဘာများသုံးသပ်ပေးချင်ပါလဲ
အတရားရရင်တော့မှမှာလေအဲ့ဒါအမြင်တရားရရင်တော့အမှန်ပါဒါလက်တွေ့ကြုံမှုတွေပုံကုန်တယ်သူပါတယ်သူအဲ့ဒါကိုတော့ကျွန်တော်လုံးဝထောက်ခံပါတယ်ကျောက်တင်ဝင်ညာဖြစ်နေတာဒီတရားစီအဲ့တော့ကျွန်တော်အစောဆုံးကလည်းသာပလိခံထားပါတယ်အဲတရားစွဲဖွဲ့စီကဘလူလဲဆိုတာရဲရဲဥပဒေရဲတရားစွဲဖွဲ့စီကပထမစုံစမ်းထောက်လန်းရတယ်ဖန်ဆီးရတယ်မေးမြန်းရတယ်ပေါ့နော်ပြီးတော့သူ့ရဲ့သဘောထားကိုဒီကျွန်တော်15ရက်တင်ကိုတင်ရမယ်အမှုဆုံးရဲ့ကြိုးပြီးတော့ဥပဒေရုံတင်ရတယ်တလရမန်ယူထားတဲ့အမှုဆိုလို့ရှိရင်9ရက်ကြိုးပြီးတော့တင်ရတယ်ပေါ့အဲ့မှာဥပဒေရုံကသူ့ရဲ့ပြန်ကြားချက်ကိုပို့တယ်အဲ့ဒီမှာဘာပြဿနာဖြစ်လဲဆိုတဲ့အခါကျအောင်ရဲထွေးအမှုမှာကြည့်တရားစွဲဖွဲ့စည်းဖြစ်တဲ့ဒီအမှုကိုစစ်ဆိုးတဲ့ IAU ခေါ်တာပေါ့ဗျာအမှုတစ်အရာကြီးက330လက်စားတယ်လက်စားတဲ့အမှုကိုဖျက်တာပေါ့ဖျက်ပြီးတိဆောက်တယ်အဲတိဆောက်ပြီးတိဆောက်တာလို့ကသူကတရားဥပဒေတော့ရောက်နေပေါ့ဗျာအဲဖျက်အမှုကိုဖျက်ပြီးတိဆောက်တယ်အဲလက်တွေပြရမယ်တကယ်သိတဲ့လူတွေမပြဘူးမသိတဲ့လူတွေပြတယ်သိတဲ့လူတွေဟာရောင်းဝါးဝါလုပ်ကြည့်တယ်အဲ့ CCTV ကိပလာရှိတာကိုမရှိဘူးအပြစ်နေတယ်လူပြောတယ်အဲ့ဒီအချိန်မှာပြစ်နေတယ်လူပြောတယ်အဲ့လိုပေါ့တရားစွဲအဖွဲ့အစည်းကစပြီးပြက်တယ်ပြက်ခါလေဥပဒေကိုတင်လိုက်ကောဆက်ဥပဒေရတဲ့အခါစပြန်ရောတရားတရားစွဲအဖွဲ့အစည်းရဲ့အဲ့ဒီမှာရဲရဲ့တင်ပြချက်ပေါ်မှာအတည်ပြုရလို့ပြုရအဲ့ဘာလဲတစ်ခုရှိတယ်ရဲကသူပတ်စံရထားပြီဆိုရင်သူပြစ်စေခြင်းတဲ့ပုံစံဖြစ်အောင်သူကကိုယ်ရင်းကဥဆောင်ပြီးတော့အဲ့ဥပဒေရရှိကိုကြော့တာအဲ့ဒါဒါမှမဟုတ်သူကညွှန်ကြားတာပေါ့အာအဲ့ဥပဒေရရှိချင်လဲဝင်လာရဲ့ဥဆိုဝင်တခါဝင်အဲ့မှာသူတို့လူချင်းတဲ့ပုံစံဖြစ်အောင်သူလည်းကြံပေးပေါ့ဗျာအဲ့လိုရောက်သွားပြီးတော့ခါကြတော့ရောက်တရားဥရောက်သွားတဲ့ခါအမှုကပြက်ပြက်နေဟောအစတွေအဖြစ်စစ်ထားတာဟုတ်တိုင်းဟိုဥပဒေရတဲ့တိုင်းမင်းစစ်ထားတယ်အခုဗစ်တိုရီယာအမှုပါဆိုလဲဒီတိုင်းပဲဗစ်တိုရီယာပြောတဲ့အချိန်မှာဗစ်တိုရီယာလေးကပြောတဲ့အချိန်မှာအာကိုကိုညီပါတယ်သူ့ဘာဖြစ်တယ်ဆိုတဲ့အချိန်မှာအဲ့အချိန်မှာချက်ချင်းတစ်ခါဖမ်းဆီးပြီးတော့စတန်စီဒီလူဆွဲပြခိုင်းလို့ရှိရင်24နိုင်ပြပေါ်တယ်အဲ့လိုကမလုပ်ခဲနဲ့မဆိုင်နာတွေလျှောက်လိုက်ပြီးရောဟိုလုံးနေတဲ့ခါကျတော့အမှုကပုံပုံခက်ခဲတာပေါ့ဗျာအဲ့အဲ့လိုမျိုးရှင်ဥပါပဲအခုလူရောဆယ်ကိုကျွန်တော်တို့တပြီလုံးဝိုင်းပြတပြီလုံးဝိုင်းခြံပြရတယ်ဆိုတာလဲတဲ့ကိစ္စမဟုတ်ဘူးကအော်ရတို့အမှုတွေဒီတိုင်းပဲအတပြီလုံးပါလာတယ်အာနာပိုင်တွေပါလာတယ်တမရတီပါလာတယ်ဆိုတဲ့ကိစ္စတွေပါဒါတရားစွဲအဖွဲ့ကြီးတွေနဲ့အဲ့တရားစွဲအဖွဲ့ကြီးကိုထိန်းဖို့ပဲဥပဒေပကအတော့ကိုရိုးအပ်နေသေးလို့နိုင်ငံတော်ကပါပြည်သူလူထုတရားလုံးမှာပါနေရတယ်ဆိုတော့အရင်မ
ဒါအရင်လောကကိုပွားပြအကြောင်းမရှိဘူးအဲ့လိုတော့ခံကြတော့တရားရုံးရောက်သွားတဲ့ခါကျအမှုကပြစ်သားဖြစ်နေအဲ့ဒီပေါ်မှာတရားသူကြီးကအမတန်းကိုတော်ပြီးတော့မှတရားသူမှတော့အာဏာရှိတာပေါ့အာဒီပြန်ရှိဆိုလို့ရှိရင်ဒီကိစ္စနဲ့ပဲဆက်လို့လားတရားရုံးကယုံမေးဝင်မေးတာတော့အဲ့တကယ်ခဏခဏကြီးတော့စပ်ဖတ်လို့တော့ကောင်းပေါ့ယုံမေးဝင်မေးတာတော့သူ့ဟာလေအဲ့တတိကံတင်ပြချက်တွေပေါ်မှာသူဒီုံးကလေကော်ပီတောင်းကြည့်တာတော့သူကလည်းချစ်ချစ်နေရအောင်သွားတာတော့ဒါမျိုးတွေတရားရုံးသူကြီးရဲ့လုပ်ပိုင်ခွင့်အဲ့အရူကျော်ဖို့ဆိုတာလေသူကလည်းတော်တော်စီကြီးသေးတာသူတူလည်းတိုက်ခန်းနိုင်တယ်ဒီလိုကဘယ်လူတွေကဖြစ်နေမှန်းမသိဘူးဆိုတော့အဲ့တော့အဲ့လိုတရားဆွဲအဖွဲ့အစည်းကဟလာနှစ်ပေါင်း30ကျော်လောက်80ကျော်ပဲပြက်လာတဲ့အပြစ်ကြီးရဗျာဒီနေ့အထိနော်ဒီနေ့အထိကျွန်တော်တို့ကမနေ့ရုပ်ကန်နေရသေးတယ်အဲ့ဒါကျွန်တော်လက်တွေ့ပါပဲဗျာဒါမှမဟုတ်ဥပဒေကိုပြောတာမှတ်ပါတယ်လို့ကျွန်တော်ထောက်ခံပါတယ်
ဟုတ်ကဲ့ခင်ဗျာကျွန်တော်ဟိုကူစိန်ဝင်းကိုတခါတည်းဆက်မိကြပါလေခုနကဥတင်ငွေတို့နောက်ဆရာဥကြည်မင်းတို့ပြောသွားတဲ့အထက်မှာပါပါတယ်ဥမာတော်တော်လေးထင်ရှားဖြစ်တဲ့အောင်ရွှေထွေးမှုဗီတိုရီယာမှုဒီလိုအမှုတွေပေါ့နော် media coverage တွေပြီးကြတယ်ရေးကြတယ်အဲ့တော့ media coverage နဲ့ပတ်သက်ပြီးတော့ media တွေရဲ့ရေးသားမှုတွေနဲ့ပတ်သက်လို့ရောတရားစီရင်မှာဒီစုံတရာရိုက်ခိုက်နေတာရှိလား media တွေရေးသားမှုနဲ့ပတ်သက်လို့ကိုစိန်ဝင်းရဲ့အမြင်သိကြပါလေ
ဟို media တွေရေးသားမှုဆိုရင်ကျွန်တော်နှစ်ပိုင်းပေါ့ဟိုကျွန်တော်တို့ရဲ့ traditional media ပေါ့နော် mainstream mediaကရေးသားတာရဲ့ social media ရေးသားတာရဲ့အဲအကုန်လုံးတော့မဟုတ်ပါဘူးတချို့ဟာလေးတွေမှာတော့ကျွန်တော်ကတစ်ဖက်ကနေပြန်ကြည့်တာအားနည်းချက်ရှိတယ်ဥပမာ misleading ဖြစ်တာပေါ့နော်ကျွန်တော်တို့ကဘယ်လိုပဲဖြစ်ဖြစ်တရားရုံးရဲ့တရားချင်မှုကိုဟိုကျွန်တော်တို့ကစောင့်ကြည့်ရမှာပဲစောင့်ပြီးတော့ဟိုအနာမယ်သူ့ကိုတရားခံဖြစ်နော်ဟို misleading ဒီဒီဟောပေါ့ကွန်တမ်ဆော့ကောမဖြစ်အောင်နေထိန်းရမယ့်ဟာတွေရှိတယ်တချို့ပိုင်းတွေတော့တချို့အဲ့ဒီအ ਨੇ စုပါအများတော့မဟုတ်ပါအ ਨੇ စုကကျူးတဲ့ဟာမျိုးတွေတွေ့ရတယ်အထူးသဖြင့် social media မှာရေးကြသားကြတဲ့ဟာမျိုးတွေရတော့ရှိတယ်နော်ဒါပေမဲ့အများကြီးဒီ media ရဲ့တူဟိုဒီအားကောင်းလာတယ်လို့ကျွန်တော်မြင်တယ်။ဟိုအရင်တည်းဆိုင်ဘယ်ဟာမျိုးမှာတော့အခုတတိတွေးရလဲဆိုတော့ဟိုမှုကင်းဟိုအလေးထားပြီးတော့ရေးတဲ့ဟာမျိုးတွေမှာပဲပဲနေနေရေးတာဒီအလိုမျိုးပေါ့နော်ကိုထင်ရဆွဲပြီးတော့ရေးတဲ့ဟာမျိုးတွေတော့တွေးရလေရှိတယ်အဲ့အဲ့ဒါတွေကလည်းအံဩစရာကောင်းတာအဲ့ဒီမူကင်းတို့ဘာလို့ထုတ်နေတဲ့ဟာတွေကလည်းအရင်ဟိုဘောအရင်တော့ရဲတွေဘာလို့လုတ်ခိုက်ကြတဲ့လူတွေပဲဒါပေမဲ့လည်းသူတို့ရဲ့ဟို journalism အားနည်းတယ်လို့ပြောရမှာပေါ့နော်တစ်ဖက်မှာလည်းသူတို့ဟိုအဲ့ဒီပတ်ဝန်းကျင်နဲ့ရင်းနှီးလာခဲ့တဲ့အခါကြတဲ့အခါကျတော့ဟိုသူတို့ကပေါ်ပြီးတော့ဥပဒေကိုဟိုမြက်ွယ်သွားတဲ့ဟာမျိုးတွေဖြစ်တာပေါ့
ဟုတ်ကဲ့ကျွန်တော်အဲ့ဒါနဲ့ပတ်သက်လို့ဦးကြီးမြင့်လည်းတခါလေးမိကြပါလားဆရာဦးကြီးမြင့်ခင်ဗျာအဓိကတော့မီဒီယာရဲ့ရေးသားမှုတွေဟာတရားစီရင်နဲ့တရားရေးပိုင်းဆိုင်ရာကိုစွတ်ဖက်နေလို့ရောရှိခံစားရပါလားဦးကြီးမြင့်တို့ဥပဒေသမားတွေဘက်ကအမြင်
လုံးဝမခံစားရပါဘူးလုံးဝမခံစားရပါဘူးဒါမှမဟုတ်အခုရှိတာကမီဒီယာကကျွန်တော်တွေ့ခဲ့တဲ့အတွေ့အကြုံရသူတို့ခရီးတွေကမေးခွန်းမမေးတာဘူးဗျာမေးခွန်းမမေးတာဘူးကြည့်ရသလိုပတင်ပြတတ်ဘူးပေါ့အဲ့ကြောင့်သူတို့ကျွန်တော်တို့ကပြန်ပြောပြသေးတယ်အမေမီဒီယာလောက်တော့ဘယ်လောက်ကြာပြီလဲဘယ်လိုဖြစ်တော့မေးရမှာဒီလိုမေးရမှာလေအဲ့လိုပြောအဲ့တော့ကလေးတွေကအတွေ့အကြုံလူတွေအတွက်ကြောင့်မလို့ပရင်တာဖရီးတွေအားနေချက်တော့ရှိတာပေါ့ဗျသို့တော်လည်းမီဒီယာတွေကလည်းတိုင်းပြည်ကိုအသိပေးတာဒါမီဒီယာတွေမရှိလို့ရှိရင်ဒီမိုကရေစီပိုပြောက်သွားမှာပဲအဲ့တော့ဘသူကပဲဗသရုဒ္ဓမာနေကိုအသိမှမပြူပြောပြောကျွန်တော်တော့အသိမှပြည့်တယ်ပြပါလို့လည်းတိုင်းပြည်ကိုလည်းကျွန်တော်ပြည်တယ်ခိုင်းနေတယ်ဘာလို့လဲဆိုရင်မီဒီယာတွေကနေပြီးတော့ထိမ့်မှတ်ပြီးမှသာလေတရားရုံးတွေဥပဒေရုံးတွေရဲတွေပြည်သူလူထုတွေအားလုံးဆင်ခြင်နိုင်မယ်အထူးသဖြင့်တရားရုံးတွေကမီဒီယာတွေရဲ့ရေးသားချက်တွေမီဒီယာကနေပြောဆိုချက်တွေကိုအတော့ကိုအလေးထားပြီးတော့ယူကြဆိုင်ရှိတယ်ဆိုတော့ကျွန်တော်တွေ့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်နောက်ထပ်သရော့ရှီတူပီဇာဖတ်ချင်ပါတယ်ဥစိန်မောင်မေတီလာပါမြန်မာနိုင်ငံရဲ့အချုပ်အခြာအာဏာကဏ္ဍအားလုံးမှာ2008အခြေခံဥပဒေအရစစ်ဖက်ကလွှမ်းမိုးနေပါတယ်တဲ့2008ဖွဲ့စည်းပုံကပြီးတဲ့လုတ်ပိုင်ခွင့်ဆိုပြီးတော့စစ်ဖက်လုတ်ကင်မှုတွေကလည်းရှိနေပါတယ်တဲ့တရားစီရင်ရေးမှန်တိုင်းမှာလည်းအမိန့်အာဏာတွေတုံးပြီးတော့ဆွတ်ဖက်လို့တရားသူကြီးတွေဘယ်ဟာကတိနဲ့ဆုံးဖြတ်ပေးရတဲ့အဖြစ်အပျက်တွေရှိနေခဲ့ပါတယ်တရားဥပဒေအထက်မှာအာဏာသုံးသူတွေရှိနေလို့ rule of law မရှိတာ free of fair မဖြစ်တာတွေရှိနေ free and fair မဖြစ်တာတွေရှိနေပါတယ်တဲ့အောက်ကြီးလေစားမှုတွေကလည်းရှိတယ်အာဏာပိုင်တွေကစွဲလို့ရင်စွဲရတယ်အရှုံးမရှိစေရဆိုတဲ့ဖိအားကကြီးမားနေပါတယ်တဲ့မကြမီးကတွေးကြံခဲ့ရတဲ့ကိုစွေဦးရဲ့အမှုလိုမျိုးအမှုအချို့မှာတော့လွတ်လပ်မှန်ကန်မှုရှိရှိနဲ့ဆုံးဖြတ်နိုင်တဲ့အလင်းအောင်ပုံပြပြလေးတွေတွေ့ရတယ်လို့ဆိုရပါမယ်တဲ့ အမှုမှန်တိဆောက်နိုင်ဖို့မှန်ကန်မျှတစွာဆုံးဖြတ်ကြဖို့သမ္မတကြီးကတော့မှသတိပေးလာရတဲ့အဖြစ်ရောက်နေပါတယ်တဲ့အာဂတိနဲ့အချင်းပြတ်ခြားစားရေးကော်မရှင်ကလည်းစောင့်ကြည့်ထင်းသိမ်းနေပြီဖြစ်လို့တရားရေးမှန်တိုင်တက်မှတ်လွတ်လပ်လာတော့မယ်လို့ထင်မြင်ရပါတယ်ဆိုပြီးတော့ဒါဥစိတ်မောင်မေးတီလာကရေးထားတဲ့ကိစ္စပါဒါနဲ့ပတ်သက်လို့ဆရာဦးကြည်မြင့်ရဲ့အမြင်သိကြပါတယ်ခင်ဗျာသူကတော့2008အခြေခံဥပဒေကိုပဲတည်ထားပြီးတော့ပြောသွားပါတယ်အတိကတော့ဖွဲ့စည်းပုံရလုပ်ပိုင်ခွင့်ရဆွတ်ဖက်နေတာရှိပါတယ်နောက်တစ်ဖက်မှာတော့အာဂတိလိန်စားမှုတိုက်ဖြတ်ရေးကနေပြီးတော့စောင့်ကြည့်ထင်းကုန်နေပြီဆိုပြီးတော့လည်းပြောထားပါတယ်ဒါနဲ့ပတ်သက်လို့ဦးကြည်မြင့်ရဲ့အမြင်သိကြပါတယ်တုံ့ပြန်ချက
်အပြည်သူတွေရဲ့အမြင်ဆိုတာကတော့မှားခဲ့တယ်ဗျပြည်သူတွေကနှစ်ပေါင်းများစွာ30 40ဖြတ်လာတာဖြတ်လာတဲ့အခါမှာအကောင်းကြီးအဆိုးတွေဟုတ်တာတွေမဟုတ်တာတွေသူတို့ကသဘောတရားနဲ့မဟုတ်ဘူးလက်တွေကြုံပြီးလက်တွေခံစားလာတယ်သူကအဲ့ဒါအဲ့ဆရာမိဒါဆရာပြောတာလုံးဝမှန်တယ်အဲ့ဒါလည်းပဲတရားရရင်လုံးမှန်တာပဲပြည်သူတွေကအတန်ကိုဗျဒါအမှန်ပဲကျွန်တော်တို့ကလည်းပဲပြည်သူတွေကအတန်နားထောင်ပြီးတရားရုံးတွေမှာလက်ရှိလိုက်စာရိတ်ဖတ်အဲ့လိုလှုပ်လာတဲ့အခါပြည်သူတွေတဲ့ပဲလက်ပွန်းတရီးနေတဲ့အခါကျတော့ဒီတင်ပြချက်တွေကအမှန်ကြီးပဲဆိုတော့သွားတူရတယ်ခုနကပြောလို့ဘုရားရီးရတယ်ပဲသူ့ကိုဘုရားခရီးမဖိသေးဘူးပဲလို့အဲ့သူ့ရဲ့အကြီးငယ်တရားစီကလာမိန်ကုန်းနေမှာဆွေးနွေးပွဲတွေမှာစောင့်ကြောတာတွေအနည်းငယ်ကသတိပေးတာတွေအဲ့လိုဟာမျိုးတွေ
ဟုတ်ကဲ့
အဲ့လိုဟာမျိုးတွေပြေဆာကြတော့သူတို့ငါ့အမြန်ပြောနေလားဆိုပြီးသူတို့ကြောက်တာပေါ့ဗျာတော့သူတို့ကိုယ်တိုင်ခုကျွန်တော်တို့မီဒီယာတွေမှာဆက်စင်စာလောက်ရတယ်ဆိုတော့ကိုဆက်စင်တာစင်စာလောက်ရတော့ပဲတရားသူကြီးတွေကလည်းအဲ့လိုအဲဟွာတွေကြည့်ပြီးတော့တရားဘေးကိုကြည့်ပြီးတော့ဆက်စင်တာလုပ်ပြီးတော့ချနေရတဲ့အမှုတွေရှိနေတယ်ဆိုတာကိုလည်းတွေ့ရတယ်ငွေကြေးရတော့ဗျာကျွန်တော်တို့နိုင်ငံကအရန်ကိုနေလုံးပါလေလာစာတွေကဆိုတော့လည်းလာစာတွေကထပ်တိုးပေးမယ်ဆိုရင်ကုန်စည်နှုန်းကပြက်လာအောင်ပါဆိုတော့စီးပွားရေးကောင်းအောင်ကုန်စည်နှုန်းတွေကျမှာပဲအားလုံးခံစားရလိမ့်မယ်အဲ့မိဒီယာဆရာပြောတာမှန်ပါတယ်တရားရကနုမှန်ပါတယ်ပြည်သူအသားမှာလို့ပြောထောက်ခံပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ဒိုင်ရီလိုက်အစီအစဉ်ချိန်လေးဆက်သွားလို့ပါအဓိကပေါဝင်ဆွေးနွေးပြီးတဲ့ရှင်းနေယူဦးကြည်မင်းနဲ့သင်္သာဆရာကုစေဝင်းပေါဝင်ကျန်တဲ့သရရှင်တွေအားလုံးကိုလည်းကျေးဇူးအများကြီးတင်ပါတယ်ခင်ဗျာချူသရရှင်တွေကိုချိန်ကြောင့်ကျွန်တော်တို့မခေါ်ယူလိုက်နိုင်တာကိုလည်းတောင်းပန်ပါတယ်ခင်ဗျာကျွန်တော်ဒိုင်ရီလိုက်အစီအစဉ်ကတော့ဒီမှာပဲရနာခွင့်ပြပါခင်ဗျာ
သူမခင်ဖြူရင်းနဲ့သူကုသညုံဦးစီစဉ်တင်ဆက်တဲ့ဒိုင်းလေးလိုင်းဆွေးနွေးခန်းကိုကြားခဲ့ရတာပါရှင် VOA ကနေခုထုတ်လွှင့်ပေးခဲ့တဲ့တနအိစအစီအစဉ်ကိုအစီအစဉ်ပြပချင်းမြန်မာစံတော်ချိန်ည10:00နဲ့17:00အထိလိုင်းဒိုမီတာ3052တို့ကနေပြန်ပြီးတော့ထုတ်လွှင့်ပေးသွားအောင်ပါအခုတော့ကြာနေသေးတဲ့အချိန်အတွင်းသတင်းအချင်းချုပ်ကိုကိုအောင်ကတည်းကပြောပြပေးပါဦ
း Grand Bahama ကျွန်းမှာအင်အားကောင်းကောင်းနဲ့တိုက်ခတ်နေတဲ့Dorian Hurricane မုန်တိုင်းဟာဒီကနေ့မှာတော့ American ပြည်အောင်စု Florida ပြည်နယ်ဘက်ကိုရွေ့လျှားလာနေပါတယ်မုန်တိုင်းဟာလေတိုက်နှုန်းတနာ195ကီလိုမီတာနှုန်းနဲ့တိုက်ခတ်နေပေမဲ့အခုအခါမှာပြင်းအားအဆင့်3ထိရော့ချ short ချသတ်မှတ်ထားပါတယ်။အရင်ကပြင်းအားအဆင့်5ထိတိုက်ခတ်ခဲ့တဲ့မုန်တိုင်းဟာအခုအခါမှာအားလျော့လာပေမဲ့အလွန်အန္တရာယ်ရှိနေဆဲဖြစ်ပြီးတော့ဖလော်ရီဒါကိုတနာ2ကီလိုမီတာနှုန်းနဲ့ရွေ့လျှားလာနေတယ်လို့ American Hurricane Center ကပြောပါတယ်။ဗြိတိန်ဝန်ကြီးချုပ် Boris Johnson ကသူ့ရဲ့ဥရောပသမဂ္ဂကနေခွတ်တဲ့ရေးမဟာဗျူဟာကိုပါလီမန်ကလက်မခံဘဲပယ်ချမယ်ဆိုရင်လာမယ့်အောက်တိုဘာ14ရက်နေ့မှာရွေးကောက်ပွဲကျင်းပဖို့တောင်းဆိုကောင်းတောင်းဆိုမယ်ဆိုပြီးတော့ထိတ်တန့်ဗြိတိန်အရာရှိတယောက်ကပြောပါတယ်ဥရောပသမဂ္ဂနဲ့သဘောတူညီချက်မရဘဲဗြိတိန်ခွတ်ထက်မဆိုရင်ခွတ်တဲ့ရေးအစီအစဉ်ကိုစိုင်းထားဖို့ဝန်ကြီးချုပ်ကိုဖိအားပေး Johnson ရဲ့ Conservative Party ဖွဲ့ဝင်တွေကိုယ်တိုင်အတိုက်ခံနေတဲ့ပေါင်းပြီးတော့လာမယ့်အင်္ဂါနေ့မှာမဲခွဲဆုံးဖြတ်ဖို့ပြင်ဆင်နေပါတယ်နောက်ဆက်ရှိခုနှစ်ဒီဇင်ဘာလကစပြီးတော့ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်တွေမှာတိုက်ပွဲတွေဖြစ်ပွားခဲ့ခြင်းကစလို့အစိုးရစစ်တပ်ကဒီပြင်ပနဲ့အဆက်ဆံဖြတ်တောက်ပြီးတော့ထိန်းသိမ်းမှုညှဉ်းပန်းနှိပ်စက်မှုနဲ့အဲ့လိုထိန်းသိမ်းထားစင်မှာတည်ဆုံးခဲ့ရတဲ့ပတ်သက်လို့အလွန်ဆိုးရင်ကြောင့်လူခွေးဆိုင်ရာကျွမ်းကျင်သူတွေကပြောကြားလိုက်ပါတယ်ဒီကနေ့ထုတ်ပြန်တဲ့ကြေညာချက်ထဲမှာဒီလိုဆက်ဆံဖြတ်တောက်ပြီးတော့ဖမ်းဆီးတာတွေကိုအဆုံးသတ်ပြီးတော့ဖမ်းဆီးခံရသူတွေအနေနဲ့ရှေ့နေငှားပြီးတော့ခုခံပိုင်ခွင့်စတဲ့တရားမျှတစွာအမှုရင်ဆိုင်နိုင်ရေးအခြေအနေတွေရှိရမယ်လို့လည်းကုလသမဂ္ဂဒီအရာရှိလူခွင့်ဆိုင်ရာကျွမ်းကျင်သူတွေကပြောပါရခင်ဗျာ
တည်ရင်ချင်းချက်ကိုကိုအောင်အောင်ပြညာပေးခဲ့တာပါဒီညအတွက်စီစဉ်ထုတ်လို့ရင်မကမခင်ဖြစ်တွေ့ဖြစ်ပြီးအတန်ဖန်အင်ဂျင်နီယာကတော့ Peter Hanley ဖြစ်ပါတယ် VOA American အတန်မနဲ့ခင်မြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်မနဲ့6နာရီနဲ့9နာရီထိလိုင်းဒိုမီတာ32 kHz 933လိုင်းဒိုမီတာ40 kHz 980လိုင်းဒိုမီတာ48 kHz 6350နဲ့လိုင်းလမီတာ190 kHz 3905တို့ကနေဖန်ယူနာဆင်နိုင်ပါတယ်သောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအပေါင်းကျမ်းမာရှင်လမ်းပါစေရှင် VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမနန်းလာပါThank you.
This program has come to you from the Voice of America, Washington.